Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဧပြီလ20ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ညပိုင်းအစီအစဉ်မှုကကျွန်မစုမပါရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရရနိုင်တဲ့ကျွန်မနန်းလာလို့ပြောပြမှာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့အဝင်ရောက်ဆွဲဖက်မှုတွေကိုအထူးစုံစမ်းစစ်ဆေးရမှု Robert Mueller ကသူ့ရဲ့အစီအခံစာမှာမိမောင်းထိုးပြထားပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာလူ14ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုအီရန်နိုင်ငံမှာအခြေစိုက်တဲ့အချမ်းဘက်စခန်းကစီစဉ်လုပ်ကိုင်ခဲ့တယ်လို့ပါကစ္စတန်ဘက်ကဒီကနေ့ဆွဆွဲလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာနျူကလ ියා လက်နက်စွန့်လွတ်ရေးအလေးနက်ထားလုံဆောင်ဖို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton တိုက်တွန်းသွားတာဟာအတိတ်ပဲဖြစ်တဲ့လို့ရဖြစ်တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကြားကြပါပါရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းလွှာတွေကတော့မြေဆုံဆယ်စီမံကိန်းအပီးတိုင်ဖြတ်သိမ်းရေးမြမပြည်သူတွေဘက်ကနေပြီးတော့တရုတ်စီကနေအေယာဝရီကိုအယောပေးပြန်ရွေးယူကြဖို့လှုပ်ရှားမှုတရက်ဒီကနေ့ကျင်းပပါတယ
်ပြည်သူလူထုအပေါင်းတို့ခင်ဗျာမြေဆုံကိုပြန်စားကြမလဲကျွန်တော်တို့အေယာဝရီကိုပြန်ရွေးယူကြပါစို့နေရာပြောင်းမယ
်စာပေအမှုပညာရှင်တဘာဝထိန်းသိမ်းရေးလှုပ်ရှားသူပညာရှင်တွေပါဝင်တဲ့ဒီစုပေါင်းတောင်းဆိုခဲ့ကြတဲ့သတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ပြီးတော့ပြီးဆုံးသွားတဲ့မြန်မာနှစ်တစ်ကူတကြံရဲ့ပွဲတော်အသွင်သစ်ဆင်နွဲပုံကိုလည်းသတင်းနောက်မှတ်စုအစီအစဉ်မှာနားဆင်ရဖို့ရှိသလိုပိုင်ရှင်မဲ့နေတဲ့လမ်းဘေးကခွေးတွေကိုတာဝန်ရှိရသူတွေဘလို့များစီစဉ်ဆောင်ရွက်တင်တယ်ဆိုတာတင်ပြထားတဲ့မြန်မာတခွေအစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးကန်ကြီးနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့အဝင်ရောက်ဆွဲဖက်မှုနဲ့ပတ်သက်ပြီးစုံစမ်းတဲ့အထူးစုံစမ်းစစ်ဆေးရမှု Robert Mueller ရဲ့အစီရင်ခံချက်ဟာလက်ရှိအမေရိကန်ထောက်လှမ်းရေးအရာရှိတွေနဲ့အရင်ကထောက်လှမ်းရေးအရာရှိတွေရဲ့ကောက်ချက်ချမှုတွေအတော်များများကိုခိုင်မာသွားစေပါတယ်။ Robert Mueller ရဲ့အစီရင်ချက်မူရင်းကစာမျက်နှာ400ကျော်ရှိတာပါ။အဲ့ဒီအစီရင်ခံစာကိုတီးဖြတ်ပြီးတော့တရားရေးဝန်ကြီးဌာနကကြာရာပတိနေ့တုန်းကအမည်တည်သူအများသိအောင်ထုတ်ပြန်ခဲ့ပါတယ်။မစ္စတာမူလာရဲ့အစီရင်ခံစာဟာအမေရိကန်ရဲ့ဒီမိုကရေစီစနစ်ထိခိုက်ပျက်စီးရေးရုရှားရဲ့ကျူပတ်မှုတွေကအကြီးအကျယ်အောင်မြင်မှုရှိခဲ့တဲ့အပြင်ဆက်ပြီးတော့လည်လုံနေအောင်မယ်ဆိုတာကိုသတိပေးလိုက်တယ်လို့လည်းဖြစ်နေပါတယ်။ရုရှားအစိုးရရဲ့ရွေးချက်ထိရောက်အောင်မြင်ရေးမှာအသုံးချလို့ရမယ်။အမေရိကန်နိုင်ငံသားတွေကိုလည်းရုရှားဘက်ကရှာဖွေနိုင်ခဲ့ပြီးစနစ်တကျနဲ့ထိရောက်အောင်လုပ်နိုင်ခဲ့တဲ့တပ်တွေအထောက်အထားတွေကိုလည်းမစ္စတာမူလာရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒေါ်နယ်ထရမ့်သမ္မတဖြစ်လာခြင်းအပြင်သူတို့အတွက်အကျိုးအမြတ်ရမှာကိုရုရှားအစိုးရကသတိပြုမိခဲ့တယ်လို့လည်းမစ္စတာမူလာရဲ့အစီရင်ခံစာမှာဆိုထားပါတယ
်။ Syria နိုင်ငံအတွက်မှာ IS စစ်သွေးကြောရီရဲ့လက်ချက်နဲ့နေ့ရက်အတွက်မှာ Syria စစ်သား35ယောက်ထပ်မံတေဆုံးသွားခဲ့တယ်လို့ Syria ရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်။အဲ့လိုတေဆုံးသွားတဲ့အထက်မှာ Syria စစ်တပ်ရဲ့အကြီးအကဲရရှိလူဦးလည်းပါဝင်တယ်လို့ Britain ခြေစိုက် Syria လူခွင့်စောင့်ကြည့်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ISR ပြီးခဲ့လာကအမေရိကန်ကျောင်းအောင်နောက်ခံပေးထားတဲ့တက်တွေကိုစီးရီးယားနိုင်ငံထဲမှာအေးနေခဲ့ပြီးချိန်ကစပြီးတော့ဒါဟာ ISR ဘက်ကအကြီးမားဆုံးပြန်ပြီးတော့တိုက်ခိုက်မှုဖြစ်ပါတယ်။စီးရီးယားနိုင်ငံထဲမှာ ISR သွေးကြော်တွေကိုပြည်သက်ချေမုန်းနိုင်လိုက်ပြီးလို့ကြေညာခဲ့ပေမဲ့ ISR ဟာစီးရီးယားနဲ့အီရတ်နိုင်ငံကတဲခံနာရီနဲ့ဝေးလံခေါင်တည်တဲ့ဒေသမှာဒေသကတောင်တွေပေါ်မှာပုံအောင်နေကြတာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမြို့လည်းကအစိုးရဌာနတွေရှိတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေနဲ့လက်နက်ကိုင်တပ်ခိုက်ရေးသမားတွေဒီကနေ့အပြန်အလှန်ပြစ်ခတ်တိုက်ခိုက်ခဲ့ကြပါရယ်တပ်ခိုက်ရေးသမားတွေကဆက်သွယ်ရေးဝန်ကြီးဌာနအဆောက်အုံအပြင်ဘက်မှာပုံခွဲတိုက်ခိုက်ခဲ့တာလို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရသူနာဆာရမ်ဟီမီကပြောပါရယ်အဲ့ဒီလိုပုံခွဲပြီးတဲ့နောက်အစိုးရအဆောက်အုံထက်ကိုတိုက်ခိုက်ရေးသမားတွေကတရကြမ်းဝင်ရောက်ခဲ့ကြတယ်လို့လည်းပြောခွင့်ရသူကဆိုပါရယ်တက်ခိုင်မှုရဲ့လက်တဲ့အဖြစ်ဘသူကမှသူတို့လိုရအဖြစ်ပြောဆိုတာမရှိသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာလှုပ်ရှားကြတဲ့တက်လီဘန်နဲ့ IS Islamic စစ်သွေးကြွအုပ်စုတွေကအရင်တုန်းကတော့ကဘူးမြို့ကိုဝင်တိုက်ခဲ့တာမျိုးရှိခဲ့ပူပါတယ်။အာဖဂန်ငြိမ်းချမ်းရေးအတွက်ကတားနိုင်ငံမှာကျင်းပနေတဲ့ပထမတကြော့ငြိမ်းချမ်းရေးဆွေးနွေးပွဲဖြတ်သိမ်းလိုက်ပြီးနောက်တနေ့မှာပဲဒီတက်ခိုင်မှုဖြစ်ပေါ်တာပါ။အာဖဂန်မှာသက်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေပြန်ရောက်သိရင်နဲ့အာဖဂန်ပြည်တွင်းစစ်အဆုံးသတ်ရေးအတွက်အစိုးရတာဝန်ရှိသူတွေနဲ့တက်လီဘန်တို့ကြားပထမဆုံးအကြိမ်ဇက်ပွဲဝိုင်းတစ်ခုမှာတွေ့ဆုံညှိနှိုင်းဖို့ကြိုးပမ်းခဲ့ကြတာပါ။တက်ခိုက်ရေးသမားတွေရဲ့ပြစ်မှတ်ဖြစ်တဲ့ဘိုးဆာလိုက်ကြီးကိုမရောက်ခင်မှာပဲသူတို့ကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကဟန်တာနိုင်ခဲ့တယ်လို့ပြောခွင့်ရသူရာဟီမီကပြောပါတယ်။ဒီဖြစ်မှာလုံခြုံရေးတပ်သားတွေရဲ့လက်ချက်နဲ့တနတ်သမားနှစ်ဦးထပ်မံတေဆုံးသွားပါတယ
်။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းမှာလူ14ဦးတေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုအီရန်နိုင်ငံမှာခြေစိုက်တဲ့ ဂျမ်ဘတ်ခန်ကစီစဉ်လုတ်ကင်ခဲ့တယ်လို့ပါကစ္စတန်ဘက်ကဒီကနေ့ဆက်ဆွဲပြောဆိုလိုက်ပါတယ်။ပြည်မှုကျူးလွန်ခဲ့သူတွေကိုအေးအေးယူနိုင်ရေးအတွက်ခိုင်လုံတဲ့တပ်တွေထောက်ထားတွေကိုအီရန်နိုင်ငံကိုတရားဝင်ပေးဖို့ထားတယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။ဝန်ကြီးချုပ်အမရန်ခန်မနက်ဖြန်တနင်္ဂနွေနေ့မှာအီရန်နိုင်ငံကိုတရားဝင်အလဲပတ်ခီးစဉ်နဲ့တွားရောက်တဲ့အခါဒီကိစ္စကိုအီရန်ခေါင်းဆောင်တွေနဲ့ဆွေးနွေးလိုက်မယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးရှာမမုတ်ခူရာရှိကမြို့တော်အစ္စလာမဘတ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကကရာချီနဲ့ကွာဒါမြို့တွေကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းမကြီးပေါ်ကလူပြတ်တဲ့နေရာတစ်ခုမှာပြည်သူစစ်တွေအဖြစ်ဟန်ဆောင်ထားတဲ့လက်နက်ကိုင်20ကျော်လောက်ကကားမှလိုက်ပါလာတဲ့ခီးတွေရဲ့မှတ်ပုံတွေတွေကိုစစ်ဆေးပြီးတော့16ယောက်ကိုကားပေါ်ကဆင်းခိုင်းပြီးပြစ်တက်ခဲ့တာပါ။တေဆုံသွားသူတွေထဲမှာရေတပ်သား10ဦး၊လေတပ်က3ဦးနဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်တွေလည်းပါဝင်တယ်လို့ဝန်ကြီးကိုရာရှိကပြောပါတယ်။တိုက်ခိုက်ရေးသမားတွေဟာဒေသခံလူမျိုးစုခွဲထွက်ရေးအဖွဲ့3ဖွဲ့နဲ့ပူးပေါင်းပြီးအစ်ဖွဲ့စည်းလိုက်တဲ့ညီကိုတော်များလို့နာမည်ပေးထားတဲ့အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်နေပြီးတော့အီရန်နိုင်ငံဘက်ချမ်းမာရှိတဲ့တိုက်ခိုက်သင်္ဍတက်ဖို့အသွားတစ်ခုမှာခုလိုတိုက်ခိုက်မှုကျူးလွန်ခဲ့တာဖြစ်တယ်လို့လည်းဝန်ကြီးကိုရာရှိကပြောပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းကနေနောက်ဆုံးသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার လက်နက်ဆွလုံရေးအလေးအနက်ထားလုံဆောင်ဖို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်တိုက်တွန်းသွားတာဟာအထိတ်ပင်မရှိတဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။တဟာအမေရိကန်ထိပ်တန်းရာရှိသူဦးကိုတပတ်အတွင်းဒုတိယအကြိမ်မြောက်မြောက်ကိုရီးယားဘက်ကဝေဖန်သွားတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလမ်းဖွင့်ပေးလိုက်ပေမဲ့မစ္စတာဘောလ်တန်ကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်ပစ်ရေးမဟာဗျူဟာကျတဲ့ဆုံးဖြတ်ချက်ကိုအရင်ဆုံးချမှတ်ဖို့လိုတယ်လို့ဘလွန်ပါတဲ့ဟာနာနဲ့ဘူရူနဲ့တွေ့ဆုံမိမျက်ခါမှာပြောဆိုခဲ့တာပါမစ္စတာဘောလ်တန်ရဲ့မှတ်ချက်စကားနဲ့ပတ်သက်လို့မြောက်ကိုရီးယားလက်ထောက်နိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွီကိုတရင်ထောက်တွေကမေးမြန်းခဲ့တာမှာတော့အင်ဂျီရိုရဲ့လုံခြုံရေးအကြံပေးဘောလ်တန်ရဲ့ပြောဆိုချက်ဟာလူအထင်ကြီးခံရအောင်ပြောတဲ့အထိတ်ပဲမရှိတဲ့စကားသာဖြစ်တယ်လို့တုံ့ပြန်ဖြေကြားသွားကြောင်းအစိုးရပိုင်း KCNA တရင်ထဏာကဒီကနေ့စနေနေ့မှာဖော်ပြသွားတာပါအမေရိကန်ဘက်ကအဲ့ဒီလိုအထိတ်ပဲမရှိတဲ့စကားမျိုးတွေဆက်ပြောနေတာဟာအကျိုးမရှိဘူးလို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးချိုကတတိပေးသွားပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးမှုတွေမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုမပါဝင်တော့ဘူးလေမြောက်ကိုရီးယားဘက်ကပြီးခဲ့တဲ့ကြာတာပတင်းလေးကပဲတောင်းဆိုထားပါတယ
်ပြီးခဲ့တဲ့ February လကစပိန်နိုင်ငံကမြောက်ကိုရီးယားတန်ရုံကိုဝင်ရောက်စီးနင်းမှုနဲ့ဆက်ဆက်ပြီးတော့မရိန်တပ်ဖွဲ့ဝင်ဟောင်းတစ်ခုဦးကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ Washington Post သတင်းစာကြီးကစနေနေ့မှာပြောလိုက်ပါတယ်အဲ့ဒီဝင်ရောက်စီးနင်းမှုတွင်ဝင်စီးသူတွေကတန်ရုံဝန်ထမ်းတွေကိုကိုထိလက်ရောက်ကျူးလွန်တာတွေကွန်ပျူတာတွေကိုခိုးယူသွားခဲ့တယ်လို့လည်းဆိုပါတယ်အမေရိကန်ဆိုးရအနာပိုင်းဒီဟာအမေရိကန်မရိန်တပ်ဖွဲ့ဝင်ဟောင်းခရစ္စတိုဖာအန်ကိုဖမ်းဆီးခဲ့တယ်လို့ဤဆက်တဲ့သတင်းမြစ်တွေနှစ်ခုကိုကိုးကားပြီးတော့ Washington Post ကဖော်ပြခဲ့တာပါအဆိုပါပုဂ္ဂိုလ်ဟာမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းကိုဖြုတ်ချဖို့ဖွဲ့စည်းထားတဲ့အဖွဲ့ရဲ့ဖွဲ့ဝင်တဦးလည်းဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့နိုင်ငံသားမှာလုပ်နေတဲ့တရားမဝင်လှုပ်ရှားမှုတွေကိုမိမောင်းထိုးပြဖို့အတွက် February 22ရက်နေ့ကစပိန်မှာရှိတဲ့မြောက်ကိုရီးယားတန်ရုံးကိုဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့ပြည်ပရောက်တိုက်ခိုက်အဖွဲ့တစ်ခုဖြစ်တဲ့ကီယိုလီမလူလူကာကွယ်ရေးအဖွဲ့ CCD ကပြောပါတယ်ဒီတန်ရုံးစီးနှင်းမှုဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့အောင်မြင်မှုမရခဲ့တဲ့ဒုတိယချိန်နျူကလ িয়ার ဆွေးနွေးပွဲမှာတိုင်ခင်ရပ်ပိုင်းအတွင်းမှာဖြစ်သွားခဲ့တာပါဒါပြင်အမေရိကန်ဗဟိုထောက်လှမ်းရေးအရာရှိတွေကလည်းမက္ကဆီကိုနိုင်ငံသားတဦးဖြစ်တဲ့ Adrian Hong Chan ရဲ့တိုက်ခန်းကိုဝင်ရောက်ရှာဖွေခဲ့တယ်လို့ Washington Post ကပြောပါတယ်ဆိုရင်အာနာပိုင်တွေကတော့ဒီလူဟာတန်ရုံးစီးနှင်းမှုကိုဦးဆောင်ခဲ့သူဖြစ်တယ်လို့ပြီးခဲ့တဲ့လကပြောကြားလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ FBI ဘက်ကတစုံတရာပြောဆိုဖို့ညှင်းဆန်ထားပါတယ်ခင်ဗျာ
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့အီဘိုလာရောဂါတပ်ဖြည့်ရေးလှုပ်ကင်နေတဲ့ဘာတန်ဘိုမျိုးကစီယုံတစ်ခုကိုတနက်သမားတွေတောက်ကြနေကဝင်တိုက်ခဲ့တဲ့အတွက်ကင်မရွန်နိုင်ငံသားကူးစက်ရောဂါဆိုင်ရာဆရာဝန်ရစ်ချတ်မိုဇူကိုတေဆုံးသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကပြောပါတယ် WHO အကြီးအကဲ Tedros ကေဘရီယာဆက်စ်ကဒီတက်ခတ်မှုအတွက်အလွန်စိတ်ဆိုးသောတာဖြစ်ရတယ်လို့ဂျမားရဲ့လုပ်သားတွေဟာပြစ်မှတ်တခုမဟုတ်ဘူးလို့လည်း Twitter မှာရေးသားခဲ့ပါတယ်။တက်ခတ်မှုကြောင့်ကွန်ဂိုဂျမားရဲ့ဝန်ထမ်းတို့နဲ့ကာသမာတို့လည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ကွန်ဂိုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့တရားထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ပိုဒမိုလက်ထောက်မြို့တော်ဝန်ပက်ထရစ်ကလည်းကွန်ဂိုနိုင်ငံတဲကိုနိုင်ငံခြားသားတွေအီဘိုလာရောဂါပိုးတွေတည်ဆောင်လာတယ်လို့လွဲမားစွာယူဆနေကြတယ်။တက်ခတ်ရေးသမားတွေကနိုင်ငံခြားသားတွေကိုပြစ်မှတ်ထားခဲ့ကြတာလို့ပြောပါတယ်။ဆေးရုံတက်ခတ်မှုဖြစ်ပေါ်ပြီးနောက်ပိုင်းအကြမ်းမှာပဲအီဘိုလာကယောဂါကိုတဲ့ဌာနတစ်ခုမှာနောက်ထပ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့် WHO ဝန်ထမ်းတို့သိဆုံးသွားတယ်လို့ကွန်ဂိုတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ကွာတာပြည်နယ်ကကျန်းမာရေးဌာနကိုမိရှုဖျက်ဆီးဖို့တောခုတ်ဓာတ်တွေကင်ထားကြတဲ့လူတစုကတောက်ကြနေညာကကြိုပမ်းခဲ့တယ်လို့လက်ထောက်အမျိုးတော်ဝန်က AP သတင်းဌာနကိုပြောဆိုသွားပါတယ
်။ England Premier League အမပေးဘောလုံးပွဲမှာတော့ Manchester City အသင်း Tottenham Hotspur ကိုနိုင်သွားခဲ့ပါတယ်။ Man City နဲ့ Tottenham တို့ဒီကနေ့ Man City အသင်းရဲ့ကွင်းမှာကစားကြတာမှာ Man City ကတကူကိုမရှိနဲ့နိုင်သွားတာပါ။မက်ဆီဒီတို့ကတလုံးတည်းသောအနိုင်ဂိုးကိုတော့ပွဲစားပြီး9မိနစ်မှာဖိုဒန်ကခေါင်းတိုက်သွင်းခဲ့တာပါမက်ဆီဒီတင်းဟာဒီပွဲနိုင်လိုက်တဲ့အတွက်34ပွဲကစားပြီးအချိန်မှာ86မှတ်နဲ့အမပေးစရာထိတ်ကိုပြန်တက်သွားပြီဖြစ်ပါတယ်ဗျာ Direct from Washington The
Voice of America VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။မြေဆုံဆဲစီမံကိန်းအပီးတိုင်ဖြတ်သိမ်းရင်းနဲ့မြမပြည်သူတွေကအယောပေးပြီးတော့တရုတ်စီကနေအေယာဝတီကိုပြန်ရွေးယူကြဖို့ဆိုတဲ့လှုပ်ရှားမှုတရက်စာပေအမှုပညာရှင်တွေသဘာဝထိန်းသိမ်းရေးလှုပ်ရှားသူပညာရှင်တွေပါဝင်တဲ့မြမပြည်သူတွေကဒီကနေ့စုပေါင်းတောင်းဆိုခဲ့ကြပါတယ်။အေယာဝတီမြေဆုံဆဲစီမံကိန်းကိုပြန်တည်ဆောက်နိုင်ခြင်းရှိတယ်ဆိုတဲ့ခန့်မှန်းချက်တွေကြဲကြဲလောင်လောင်ထွက်ပေါ်လာချိန်မှာအခုလိုမျိုး AOD ကိုပြန်ရွေးယူကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီစီမံကိန်းဘလို့ရပ်တန့်နိုင်မလဲဆိုတဲ့အဖြေကိုဝိုင်းဆွေးနွေးခဲ့ကြတာပါအပြည့်အစုံဆက်ပြီးပြောပြပေးပါမယ်ဒုတိယအကြိမ်မြောက်ပိုလန်မှာစီမံကိန်းဖိုရမ်ကိုတရုတ်နိုင်ငံဘယ်ဂျင်းမြို့မှာဧပြီလ25ရက်နေ့ကနေ28ရက်နေ့အထိကျင်းပပြုလုပ်မှာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတော့မြန်မာနိုင်ငံရဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖို့ရှိပြီးဒီခီးစဉ်တွင်မှာဒေါအောင်ဆန်းစုကြည်နဲ့တရုတ်အစိုးရတာဝန်ရှိတဲ့သူတွေတွေ့ဆုံချိန်မှာအေယာဝတီမြေဆုံဆဲစီမံကိန်းကိစ္စထက်သွင်းဆွေးနွေးနိုင်ခြင်းရှိတယ်လို့အရေးအစိုးရလက်ထက်တုန်းကခေတ္တရပ်တန့်ထားတဲ့မြေဆုံဆဲစီမံကိန်းကိုပြန်လည်တည်ဆောက်နိုင်ခြင်းရှိတယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထပ်ပေါ်လာနေပါတယ်။ဒါကြောင့်မလို့မြေဆုံဆဲစီမံကိန်းအပြီးတိုင်ဖြတ်သိမ်းရေးအဓိကဦးတည်ပြီးတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့စုပေါင်းဆွေးနွေးတောင်းဆိုပွဲတရက်ရန်ကုန်မှာကျင်းပခဲ့ပါတယ်။မြေဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းရင်းနဲ့တနိုင်ငံချစ်ကြည်ရင်းနှီးမှုမပြတ်စေဖို့မြမပြည်သူတွေရဲ့သဘောထားဆန္ဒကိုအလေးထားပြီးအားလုံးကလက်ခံနိုင်မဲ့နည်းလမ်းတွေကိုရှာဖွေပေးပါလို့တရုတ်သမ္မတကြီးရှီကျင်းပင်ထံကိုအိတ်ဖွဲ့ပေးစာပေးဖို့မြစ်တာရက်ခံခဲ့ကြပါတယ
်။လေးစားရပါသောသမ္မတကြီးရှီကျင်းပင်ခင်ဗျာမြမပြည်သူများကကန့်ကွက်အရေးဆိုကြတဲ့အတွက်အေယာဝတီမြေဆုံဆယ်တိဆောက်မဲ့အစီအစဉ်ကို2017မှာရပ်ဆိုင်ထားခဲ့ပါတယ်။မကြာသေးခင်ကတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကမြေဆုံဆဲပြန်လဲတိဆောက်လို့ကြောင်းသတင်းစကားတွေထွက်ပေါ်လာတဲ့အတွက်မြန်မာပြည်သူတွေအနေနဲ့လွန်စွာစိတ်ပူပန်နေကြရပါတယ်မြန်မာပြည်သူတွေစိတ်ပူပန်နေကြရတဲ့အကြောင်းအရင်းများစွာတွေထဲမှာအရာဝတီဆိုတဲ့အမျိုးသားလက္ခဏာမြစ်ကြီးတိမ်ခေါ်သွားမဲ့အရေးကချင်တိုင်းရင်းသားတွေရဲ့ယဉ်ကျေးမှုအမွေအနှစ်ပြတ်သုံးမဲ့အရေးတဘာဝပတ်ဝန်းကျင်ဆိုးဆိုးဝါးဝါးထိခိုက်ပျက်စီးမဲ့အရေးနဲ့မြမငိမ့်ဉဏ်ကြီးအလားအလာတွေမေးမိန်သွားမဲ့အရေးတို့ပါဝင်ပါတယ်ဒီအရေးတွေကိုအလေးအနက်ဂရုပြုစေလိုပါတယ်ပြည်သူတွေရဲ့စိုးရိမ်ပူပန်မှုတွေကိုလစ်လျူရှုပြီးဒီစီမံကိန်းကိုဆက်လက်အကောင်အထည်ဖော်မယ်ဆိုရင်မြမပြည်သူတွေအနေနဲ့မိမိတို့ရဲ့ဂုံတိတ်ခါအချိုးနှိမ်ခံလိုက်ရတယ်အတိုင်းအထက်ပြုခံလိုက်ရတယ်ဆိုတော့ခံစားချက်ကိုမျိုးဆက်နဲ့ချီပြီးနာကျင်စွာမှတ်ယူသွားကြပါလိမ့်မယ်မြေဆုံဆဲစီမံကိန်းကိုပြီးရောရွေးယူဖို့မြမပြည်သူတွေရဲ့ကံလန့်မှုဟာပြည်သူတွေရဲ့ပါဝင်မှုအဖြစ်အတိအမှတ်ပြုပေးစီလိုပါတယ်
ဒေါက်တာမြင့်စောဖတ်ကြားပေးခဲ့တာပါအရေးအစိုးရလက်ထက်တုန်းကစာချုပ်ချုပ်ဆိုခဲ့တဲ့မြေဆုံဆဲစီမံကိန်းကြီးဖြတ်သိမ်းခဲ့ရင်ရောကြီးပေးပြန်ရွေးယူနိုင်အောင်လို့ငွေကြေးတွေစုပေါင်းထည့်ဝင်ပေးကြဖို့လည်းပြည်သူတွေကိုတိုက်တွန်းခဲ့ကြပါတယ်စာရေးဆရာကိုတာက
ကျွန်တော်တို့ EOR ကိုပြန်ရွေးယူကြပါစို့နေရာပြောင်းမယ်အရွယ်စားပြောင်းမယ်လို့စဉ်းစားနေကြတယ်ကျွန်တော်ကျမတို့မြင်တာကတော့အေယာဝီကိုရောရှိပြီးရွေးဖို့သာဖြစ်ပါတယ်
ဒီမြေဆုံဆယ်စီမံကိန်းကြီးဟာပြည်သူတွေရဲ့အကျိုးထက်ပျက်စီးစေမဲ့စီမံကိန်းတာဖြစ်တဲ့ဆိုပြီးတော့လဲပညာရှင်တွေဘက်ကအကြိမ်ကြိမ်ထောက်ပြကန့်ကွက်ခဲ့ကြတဲ့အတွက်ဒီအချက်ကိုအလေးထားစဉ်းစားပေးဖို့မြေဆုံဆယ်စီမံကိန်းကြီးအပိတိုင်ဖြတ်သိရေးကန့်ကွက်လှုပ်ရှားခဲ့သူမိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကလည်းအခုလိုတိုက်တွန်းပါတယ
်ဒီမြေဟာကျွန်တော်တို့အတွက်တမိုင်းတန်ဖိုးဒီလောက်ကြီးပြီးတော့ကျေးဇူးတရားအလွန်ကြီးပါတယ်ဒါကြောင့်ကျွန်တော်တို့အရေးနေနေအခက်ချိုးချိုးမလုပ်တင်ပါဘူးကျွန်တော်ကမေးခွန်းမေးချင်ပါတယ်လျှက်စိတ်လုံချင်လို့ဒါကြီးကိုလုပ်တယ်ဆိုရင်ဘာဖြစ်လို့ကျွန်တော်တို့က900နှုန်းပဲယူရတာတော့ဘာဖြစ်လို့သူများကို95000နှုန်းပေးရတော့
ကချင်ပြည်နယ်မှာတည်ဆောက်မဲ့မြေဆုံဆယ်စီမံကိန်းကြီးကိုအပိတိုင်ဖြတ်သိရေးမြန်မာပြည်သူများရဲ့ဆန္ဒနဲ့အတူကချင်ပြည်သူပြည်သားတွေကလည်းထပ်တူဆန္ဒရှိကြပါတယ်ဆိုပြီးကချင်အမျိုးသမီးလဖိုင်ဆန်းရော်ကလည်းဆွေးနွေးပါတယ
်ကျွန်တော်တို့မြေဆုံကြီးတကယ်ပဲရက်တမယ်ဆိုလို့ရှိရင်တော့သူတို့ရှိတာလေးတွေကိုထုတ်ပြီးတော့အာဟာကိုဒေါ်လာတော့ဘယ်နှလားပေးရမလဲသူတို့ပေးနိုင်မှုအတွက်သူတို့ကြိုးစားသွားမယ
်အိမ်ဒီချင်းနဲ့လည်းမိမပြတ်အောင်ဖြစ်နိုင်ခြင်းအဖြေတွေကိုဝိုင်းရှာကြဖို့လိုတယ်ဆိုပြီးတော့လည်းထောက်ပြကြပါတယ်ရှန်တိုင်းသားခေါင်းဆောင်တူဦးဖြစ်တဲ့စိုင်းညိုလင်ကအခုလိုဆွေးနွေးပါတယ
်ကျွန်တော်တို့ကလက်ရှိအစိုးရရဲ့အကြံတဲကိုလည်းမမိလျော့သင့်တယ်လို့ပဲကျွန်တော်တို့အိမ်ဒီချင်းဖြစ်တဲ့နိုင်ငံနဲ့လည်းမေဖို့မပြက်ဆက်လက်လက်တွဲနေနိုင်အောင်လဲကျွန်တော်တို့ထည့်ပြီးစဉ်းစားတင်တဲ့အနေထားရောက်နေပါတယ
်ရာဂိုမြို့ဒိုဘိုတဲဟိုတယ်မှာကျင်းပတဲ့ AR ကိုပြန်ပြေးယူကြမယ်ဆိုတဲ့စုပေါင်းလှူရှာမှုမှာတော့တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေမြန်မာဒီမိုကရေစီအင်အားစုတွေအမှုပညာရှင်ပညာရှင်တွေနဲ့သတင်းမီဒီယာသမားတွေပြည်သူတွေတက်ရောက်ခဲ့ကြပါတယ်ရှင်
မြန်မာပိုင်းရဲ့စနေညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အပတ်စဉ်ခန္ဓာတွေကသတင်းနောက်မဆုအစီအစဉ်မှာတော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကပြီးဆုံးသွားတဲ့မြမနှစ်တကူတကြံပွဲတော်ရဲ့အသွင်သစ်ဆင်နွဲပုံနဲ့ပတ်သက်လို့သတင်းနောက်တယောက်ရဲ့ရှုထောင့်ကနေဘလို့မြင်တယ်လဲဆိုတာတင်ဆက်ပေးမှာပါ။မြမနိုင်ငံမှာမန္တလေးကနေအစားပြုပြီးဒီနှစ်ဆိုရင်ရန်ကုန်မှာပါစီစီကားကားကျင်းပခဲ့တဲ့လမ်းလျှောက်တကြံတွေဟာလူကြီးလူငယ်ဆင်းရဲချမ်းသာမရွေပါဝင်ပျော်ရွှင်နိုင်တဲ့ပွဲတော်ဆင်နွဲမှုမျိုးဖြစ်တာမို့ဒီတကြံမှာအလုံးကတော်တော်လေးသဘောကျခဲ့ကြပါတယ်။ဒီလိုမျိုးလုပ်ဖို့ဘလို့များအရေးကြီးပါတယ်လဲသတင်းနောက်မဆုအစီအစဉ်မှာမတ်မေခပြောပြပေးပါရှင်။
ရန်ကုန်မြို့ကြီးမှာဆယ်စုနှစ်တစ်ခုကျော်လောက်စီးပွားဖြင့်မန်ဒက်တွေသာရိုးရာတကြံပွဲတော်တွေမှာနေရာယူကြီးစိုးခဲ့တာပါဒီလိုကြီးစိုးချိန်မှာမြမရင်ချိန်မှုမျက်နှာစာမှာတော့ခေလွန်ဝစ်စားစင်မှုတွေမူးယစ်ရန်ကားမှုတွေလူငယ်တွေကြားမူးယစ်ဆေးပြတ်နှက်မှုတွေတိုးပွားလာခဲ့ပါတယ် NLD အစိုးရတာဝန်ယူချိန်မှာတော့ဒီလိုစီးပွားဖြင့်မန်ဒက်ဆောက်လုပ်ခွင့်တွေကိုရက်ဆိုင်တာနဲ့ရှော့ချတာတွေဖြစ်လာခဲ့ပါတယ်ဒီလိုပြုတ်ရင်ပြောင်းလဲမှုကနေအစပြုလို့နောက်ပိုင်းမှာတော့မိသားစုလိုက်တစုတဝေးပျော်ရွှင်ရေကစားနိုင်ရေပတ်ခံထွက်နိုင်တဲ့လမ်းလျှောက်တကြံတွေပို့ပြီးဆင်နွှဲလာကြတာပါအခုဆိုရင်ရန်ကုန်နဲ့မြို့တော်တော်များများမှာလမ်းလျှောက်တကြံတွေကူးဆက်ပြန့်နှံ့လာတာကြောင့်တကြံရည်ချိန်မှုအရေးတစ်ခုအနေနဲ့မြင်လာရပါတယ်ဒီနှစ်တကြံဟာအရင်နှစ်တွေကထက်ပို့ပြီးစီကံတကြနဲ့ရင်းရင်းကြဲကြဲဖြစ်လာသလိုမိသားစုလိုက်ရေကစားထွက်လာသူတွေပုံများလာတာကြောင့်ပိုပြီးပျော်စရာကောင်းတယ်လို့တကြံပွဲဆင်နွှဲသူတွေကမှတ်ချက်ပေးပြောဆိုလာတာတွေရှိပါတယ်။လမ်းလျှောက်တကြံတွေနဲ့ပတ်သက်လို့ရုပ်ရှင်ဗီဒီယိုဟာတာတရုပ်ဆောင်ဦးမြတာကတော့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။လူတိုင်းဟာမိသားစုရှိကြတယ်။မိသားစုရှိကြတဲ့ကြောင့်မလို့မိသားစုကိုကိုသားကိုသမီးကိုလက်ဆွဲပြီးလက်တွဲပြီးတော့လမ်းလျှောက်တကြံဆိုတဲ့အနှစ်အယတာလေးပေါ်လွင်စီဖို့အတွက်ဒါလေးတော့ကောင်းတယ်ဟိဒီလူလေးတော့အစီအပြေလေဟိတမီးရေဟောကျဝိဒ္ဓဆရာလေးဘလောက်ယဉ်ကျေးထားလဲစံထားစရာလေးကွာအာတာတွေ့လားဟာဘလောက်ယဉ်ကျေးလဲကွာအဲ့ဒါလေးဆိုတဲ့အဲ့တလူမျိုးလေးတွေရှိလာရင်တော့ပူကောင်းမယ်လို့ဦးမြတ်သာထင်မိတယ်အခုကကြတော့လမ်းလျှောက်တကြံတော့လမ်းလျှောက်တကြံမယ်ယောက်ျားလေးဒီ5 6 9ယောက်အမေကလေးလေး5 6 9ယောက်အဲ့လိုစုပြီးတော့သွားကြတယ်ဝိဒ္ဓဆရာကြတော့လေလေတော့တတိရှိရှိဝေးကြတယ်ပေါ့သူတို့ဟူရဲကြတယ်ပေါ့နော်အဲ့ဒါလေးတွေတွေ့တာကျတော့တမျိုးပဲနောက်စိတ်ပိုင်းဆိုင်ရာလွတ်လပ်မှုတွေဟာစိတ်ပိုင်းဆိုင်ရာလွတ်လပ်မှုဟာအဲ့စိတ်ပိုင်းဆိုင်ရာလွတ်လပ်မှုဒီရင်ကျေးမှုတစ်ခုကိုမထိခိုက်ဖို့အတွက်တော့ထိမ့်သိမ့်သင့်တယ်အဲ့ဒါလေးတော့ရှိသင့်တယ်
ဒီနေ့ရန်ကုန်မြို့မှာဆိုရင်လမ်းလျှောက်တကြံပွဲတော်တွေကို9နေရာမှာစစ်စစ်ကားကားကျင်းပခဲ့တယ်လို့မြို့တဝိုက်တကြံမန်တပ်ပေါင်းကတော့30ကျော်ရှိပါတယ်။ဒါဟာအရင်နှစ်တည်းကထက်မန်တပ်အရေးအတွက်ပိုများလာတာဖြစ်တယ်လို့လမ်းလျှောက်တကြံကိုလည်းပို့ပြီးတော့စီကားအောင်တိုးလုပ်ခဲ့တာဖြစ်ပါတယ်။ရန်ကုန်တကြံမှာစီကားဆုံးကတော့အင်းအလန်းဘော်ကတိုင်းရင်သားရိုးရာလမ်းလျှောက်တကြံဖြစ်ပြီးဈေးဆိုင်တွေနဲ့ပြည်နေခဲ့ပါတယ်။တစ်ချိန်လုံးကစီးပွားပြမန်တပ်မျိုးတွေမရှိတော့ပေမဲ့လို့ဒီအင်းအလန်းလမ်းလျှောက်တကြံမှာစီးပွားပြဈေးဆိုင်ခန်းတွေကတော့နေရာယူထားနိုင်စေပါ။ငွေကျပ်3,000နီးပါးကုန်ကျခံပြီးလုဆောင်ထားတဲ့အင်းအလန်းလျှောက်တကြံကစုလီဖရားအနီးရန်ကုန်မြို့လေကလမ်းလျှောက်တကြံထက်ပိုပြီးလျှောက်လန်းရှည်တယ်လို့ပိုကုန်ကျခံထားရတာကြောင့်ပိုပြီးလဲစီးပွားဆန်ဆန်ဖန်တီးထားတယ်လို့ဆိုနိုင်ပါတယ်။အင်းအလန်းလမ်းလျှောက်တကြံမှာစားတော့ဆရာချူရောင်းချခဲ့တဲ့ကိုကျော်လွင်ကတော့မန်းနဲ့တွေနာဈေးရောက်ရတာထက်ဒီလိုလမ်းလျှောက်တကြံမှာဈေးရောက်ရတာပိုပြီးအဆင်ပြေတယ်လို့ဆိုပေမဲ့လိုအပ်ချက်တွေရှိနေသေးတာကြောင့်ပြင်ဆင်မှုတွေနဲ့လမ်းလျှောက်တကြံရည်ကျင်းမှုကိုဆက်လက်ရှင်သန်စေချင်သူပ
ါဒီနေ့ကတော့အရင်နှစ်တွေလောက်ဟိုလူတွေကလေမူးမူးယူးယူးတွေတိတ်မတွေ့ရတော့ပြီးတော့ဝေစားဆင်ရင်တာလည်းအရန်ဟိုလေမရိုင်းတော့ဘူးပေါ့နော်ပြောရမယ်ဆိုရင်တော့အဲ့ဒါလေးတော့မြင်ပြီးဒီနေ့ကတော့နည်းနည်းအေးအေးဆေးဆေးဖြစ်တယ်ပေါ့အရင်ဆိုရင်တော့ Facebook တို့ဘာလို့မှမြင်နေတွေ့နေရရမကောင်းတာတွေကတော့များတာပေါ့ဒီနေ့ကတော့ဟုတ်အဆင်ပြေပါတယ
်တိုင်းရင်သားရိုးရာလမ်းလျှောက်တကြံလို့နာမည်ပေးထားတဲ့အတိုင်းအင်အားလန်ဘော်ကလမ်းလျှောက်တကြံမှာတိုင်းရင်သားရိုးရာအလိုက်ဝတ်စားဆင်ရင်ပြီးရေကစားချတဲ့မန်တပ်တွေအများပြားထရှိထားပါတယ်အင်အားကံပေါင်းနဲ့ဘေးပပတ်လေတလျှောက်မှာတော့အကုန်ကြခံပြီးပသိမ်ထီးတွေနဲ့အလှဆင်ထားပါတယ်ဒီလိုအလှဆင်ထားတဲ့နေရာမှာပဲလူတွေပျော်ပျော်ပါပါတကြံပွဲတွေဆင်နွှဲခဲ့တာပါဒီလိုဆင်နွှဲနေချိန်မှာရုပ်ဆိုးကြီးတန်စရာဖြစ်ရတဲ့ခုတကြံအကျက်နေမှာဖြစ်ခဲ့ပါသေးတယ်။အဲ့ဒါကတော့အင်းရကံပေါင်ပေါ်မှာအလှဆင်ထားတဲ့ပသိမ်ထီးတွေကိုလူတချို့ကဖြုတ်ယူခဲ့တာပါ။ဒီဖြစ်ရကတကြံကာလလူမှုကွန်ရက်တွေပေါ်မှာဝေဖန်မှုအပြင်းထန်ဆုံးဖြစ်ခဲ့တယ်လို့လူမျိုးတစ်ခုလုံးကိုတိတ်ခါကြစရာဖြစ်ဇောင်းပေဖို့ပြမှုတွေနဲ့အတော်လေးစူညံသွားခဲ့ပါတယ်။ခုလိုဖြစ်ခဲ့တာဟာလုံခြုံရေးဝန်ထမ်းတွေရဲ့စောင့်ကြည့်ဟန်တားမှုအားနေတာလုပ်ငန်းတာဝန်ပော့လျော်တာတဖက်မှာလည်းတာဝန်ရှိသူတွေဘက်ကလုံခြုံရေးလုံလုံလောက်လောက်ချမထားလို့ဆိုတဲ့ပြစ်တင်ဝေဖန်မှုတွေရှိခဲ့သလိုတစ်ချိန်တည်းမှာလည်းဒီလိုမဖြစ်အောင်ထိန်းသိမ်းဖို့ပြည်သူအားလုံးတာဝန်ရှိတယ်လူတွေရဲ့ပညာဉာဏ်အသိဉာဏ်ခေါင်းမမှုဇာရိတ်တာပြက်ပြားမှုစနစ်ဆိုးရဖြည့်ဆည်းမှုစသဖြင့်တုံ့သက်ပြောဆိုရလေလဲဖြစ်လာခဲ့ပါတယ်ခုလိုလုပ်ရက်ကရှက်စရာကောင်းတဲ့လုပ်ရက်ဆိုတဲ့အသည့်မျိုးရှိစေချင်တယ်လို့ဦးမြတ်တာကဆိုပါတယ်
သူကြတော့လေရွေချက်တမျိုးနဲ့ဖြစ်စီတာမျိုးရှိကောင်းရှိနေတယ်တချို့ကြတော့လေရွေချက်မဲ့ကိုလိုချင်တာတစ်ခုနဲ့ပဲလုပ်တာမျိုးဖြစ်ကောင်းဖြစ်နေတယ်တချို့ကြတော့လေသူယူလို့ငါယူရယ်ခွာဆိုတဲ့စိတ်ဖြစ်ကောင်းဖြစ်နေတယ်အဲ့တော့အဲ့ဒီစိတ်ဒီမှာအတ္တမပါဘဲနဲ့အလှကြည့်တဲ့စိတ်ကလေးတွေနော်မေတ္တာထားတဲ့စိတ်ကလေးတွေထားကြည့်ကြပါလို့မြင်တာတော့အပြုတ်ပြကြည့်ခြင်းပါတယ်နားထောင်မယ်နားမထောင်ဘူးလားတော့ကိုယ့်အပိုင်းမှာခံယူတဲ့အပိုင်းမှာ
အဖြုတ်ခံရတဲ့ပသိမ်ထီးတွေကိုအတက်နှိမ့်မှာတော့ထီးအစ်စ်တွေပြန်ဆင်ထားခဲ့ပါတယ်ဒီလိုဖြစ်ရချို့ရှိခဲ့ပေမဲ့လေဒီနေ့တကြံဟာလမ်းလျှောက်တကြံတွေပုံများလာတာနဲ့အတူအရင်ကထက်ပိုပြီးတော့စနစ်တကျပဲရင်းချေးဖြစ်လာတယ်လို့ဆိုရမှာပါဘလို့ပဲဖြစ်ဖြစ်လူတန်းစားပေါင်းစုံပါဝင်ပျော်ရွှင်နိုင်တဲ့လမ်းလျှောက်တကြံတွေပုံများလာတာဟာမြန်မာနိုင်ငံရဲ့အများစွာသောပြောင်းလဲမှုတွေကကောင်းမွန်တဲ့ပြောင်းလဲမှုတစ်ခုဖြစ်တာကြောင့်အားလုံးကလက်ခံကြိုဆိုနေကြတယ်ဆိုတာကိုတော့ဒီတစ်ပတ်သတင်းတောက်မဆူကနေတင်ပြပေးလိုက်ရပါတယ်ရှင
်။မမေခအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာပိုင်ရှင်မရှိဘဲလမ်းပေါ်မှာသွာလာနေထိုင်ရတဲ့ခွေးအရေအတွက်ကိုရေရှည်စနစ်တကျမထိန်းချုပ်နိုင်မှုဆိုရင်ခွေးတွေအတွက်လည်းသနာဖို့ကောင်းတယ်လို့လူတွေကလည်းအန္တရာယ်ရှိစေတာကြောင့်ဒီပြဿနာကိုအလေးနက်ထားပြီးဖြေရှင်းသင့်တယ်လို့ဝေဖန်ကြပါတယ်။အထူးသဖြင့်ကတော့ရာသီဥတုပူပြင်းတဲ့နေရာတွေဟာခွေးဥယောဂါပိုးပို့ပြီးတော့မှပြန့်နှံ့ကူးစက်တဲ့ရာသီဖြစ်တာကြောင့်ခွေးတွေကိုကာကွယ်ဆေးထိုးဖို့လိုနေတာပါ။ဒါကြောင့်မို့လို့ဒီပိုင်ရှင်မဲ့တဲ့ခွေးတွေကိုဘယ်သူကကာကွယ်ဆေးထိုးပေးမှာလဲ။တာဝန်ရှိတဲ့သူတွေဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာမြစ်မခသတင်းအေဂျင်စီကကိုထုဆက်ပြောပြပေးပါရှင်။
ပန်ပွင့်ချင်းခွေးဥကျင်းဆိုသလိုနွေရသည်ရောက်လာတာကြောင့်ရက်ကွက်တွေမှာခွေးလေခွေးလေရှင်းလင်းရေးတွေလုပ်ပေးဖို့ကြဲကြဲလောင်လောင်တောင်းဆိုလာကြသလိုတစ်ဖက်မှာလည်းခွေးလေခွေးလေရှင်းလင်းရေးကိုခွေးချစ်သူအဖွဲ့အစည်းတွေကကန့်ကွက်နေတာကြောင့်အငင်းပွားမှုတွေရှိနေပါတယ်။လမ်းပေးခွေးအကောင်ကြီးကလည်းနှစ်စဉ်တိုးပွားလာတာကြောင့်အလုံးလက်ခံနိုင်မဲ့နီလန်းနဲ့ရေရှည်စီမံကိန်းချမှတ်ပြီးထိန်းချုပ်ဖို့လိုနေတာပါ။ရန်ကုန်မြို့မှာဆို၄နှစ်အတွင်းခွေးကောင်ရေနှစ်ဆမြင့်တက်လာပြီး2022ကျရင် ခွေးကောင်ရီ၃သိန်းခွဲလောက်ထိဖြစ်လာနိုင်တယ်လို့ကမှန်ထားပါတယ်။ဒီအတွက်ကြောင့်လဲသက်ဆိုင်ရာအစိုးရအနေနဲ့ခွေးလီခွေးလင်ထိန်းချုပ်ရေးနဲ့ခွေးပြန်ရောဂါကာကွယ်ရေးအတွက်ဗတ်ချက်ရှာမှတ်ပေးပြီးပအဝင်ဆောင်ရွက်တဲ့လို့လိုင်မြို့နယ်မဲဆန္ဒနယ်တက်မှရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကအခုလိုပြောပါတယ
်။ဟိုဒီဝက်နှစ်ပိုင်းနေမှာပေါ့နော်ဒီခွေးလီခွေးလင်ကိစ္စအတော်တော်လေးကိုဟိုပြဿနာကြီးလာတဲ့ issue တစ်ခုဖြစ်လာပါတယ်။ကျွန်တော်တို့ဟိုလွှတ်တော်ကိုယ်စားလှယ်တွေလူလူတွဲဆောင်ပွဲတွေမှာပေါ့ကျွန်တော်တို့ရဲ့ Facebook တွေမှာပေါ့ကျွန်တော်တို့ဖုန်းနေနဲ့တမျိုးပေါ့နော်ရက်ွက်တွေနဲ့တွဲဆောင်တဲ့အခြေအနေတွေမှာဒီဟာဒီအမြင်နဲ့မေးခံတဲ့ကိစ္စပါခွေးလက်ခွေးလက်နေများလာတယ်ဟုတ်လားဒီပေါက်ဖွားတော့လည်းများလာတယ်နောက်တစ်ခုကအဓိကပြဿနာနောက်တစ်ခုကဒီခွေးဥပြန်ယောဂါဒီတိုတင်ကာဝဲလို့ပဲရပါတယ်တကယ်လို့ဖြစ်လာရင်ရာဂိုင်လုံးတရာဂိုင်လုံးသိပါတယ်အဲ့ဒီလိုလဲကျွန်တော်အရေးကြီးနေတဲ့အချိန်မှာဘာပြဿနာလဲအခုဖြစ်တယ်လဲဆိုတော့ကျွန်တော်တို့ခွေးကြိုက်ခံရတဲ့အချိန်တွေမှာဆေးရုံတွေမှာပေါ့ကျွန်တော်ဒေသန္တရဆေးကန်းနေရဲ့ဆေးရုံတွေမှာအရင်ကဒီအခမဲ့ထိုးပေးပါတယ်နော်ဆေးထိုးပေးအခုအဲ့ဒီဆေးကလုံးဝပြတ်သွားပါတယ်ပြတ်သွားတဲ့အတွက်ဒီဆေးကဈေးလေးကြီးအတွက်အပြင်ကနေဝယ်ထိုးရတာဖြစ်လာဖြစ်လာတဲ့အတွက်တချို့ကမတက်နိုင်လာရင်အဲ၃ချိန်လောက်ထိုးရပါတယ်ဟလာ၄၅သောင်းလောက်ကျတဲ့အတွက်၄၅၆သောင်းလောက်ကျတဲ့အတွက်အပြင်မှာဝယ်မထိုးနိုင်ရင်ဒါပြဿနာရှိပါလားပါနောက်တစ်ခုကရက်ွက်တွေမှာဒီခွလစ်ခွလင်းတွေကအင်မတန်ပေါက်ဖွားပြီးတော့ဒီအုပ်စုလိုက်ကြီးတွေဖြစ်လာညအခါတွေမှာလည်းအဆူညံတန်နေဖြစ်တဲ့တအုပ်စုနဲ့လို့ဆိုကြိုက်တာတွေနောက်တစ်ခါဘာဖြစ်လာလဲဆိုတော့အန်ရည်ပေးလာတာပေါ့ကလေးတွေကိုကြိုက်တယ်အဲ့ဒီလမ်းသွားလမ်းလာတွေကိုဆွဲတယ်ကြိုက်တယ်ဆိုတဲ့ကိစ္စတွေကနေ့စဉ်နဲ့များကြုံတွေ့နေရတဲ့အခါမှာဒီပြဿနာကိုကျွန်တော်တို့ကဖြေရှင်းရတော့မှာပါအဲ့တော့ကျွန်တော်တို့ကတော့အစိုးရကနေပြီးတော့ပါဝင်ဖြေရှင်းစေချင်တယ်ပေါ့နော်ဘတ်ဂျက်တစ်ခုချပြီးသတ်မှတ်ပြီးတော့နောက်ပြီးတော့စီမံကိန်းမျိုးပေါ့တစ်ခုဆွဲပြီးတော့လုပ်စေချင်ပါတယ
်မြန်မာနိုင်ငံထိတ်ဆန်ဆရာဝန်များအသင်းကလည်းခွေးလီခွေးလင်ထိန်းချုပ်ရေးအတွက်ပူးပေါင်းပါဝင်ပေးမယ်လို့ပြောကြားထားဖို့တလို့ထိုင်းနိုင်ငံကလည်းခွေးပြန်ရောဂါကာကွယ်ရေးအတွက်လာကူညီပေးဖို့ရှိတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကပြောပါသေးတယ်
။ကမ္ဘာမှာတဲ့သူကဂျပန်ကအလုံးဝပျောက်သွားတယ်။ကွာနော်ခွေးလေးခွေးလေးမဟုတ်ဘူး။အဲ့ဒါဟိုကခွေးပြန်ရောဂါပေါ့နော်ခွေးပြန်ရောဂါလုံးဝပျောက်တဲ့နိုင်ငံဖြစ်နေ။နောက်တစ်ခုကဩစတြေးလျပျောက်တယ်။နောက်အမေရိကန်ရဲ့ဥရောပနိုင်ငံတွေပဲပျောက်တယ်။အဲ့တော့ကျွန်တော်တို့ဒီအရှေ့တောင်အာရှနိုင်ငံတွေကလည်းလိုက်လုလာတယ်ပေါ့။အဲ့တော့ကိုရီးယားတွေဘာမှလည်းတော်တော်လေးပျောက်လာတာအချိန်မှာယူရီးယားကလုတယ်ထိုင်းရပေါ့ထိုင်းရလုတဲ့အချိန်မှာထိုင်းမှာတော့တော်တော်လေးထိမ့်ချုံနိုင်တယ်ဒါပေမဲ့ကျွန်တော်တို့ဗမာပြည်ကနေပြီးတော့ပြန်ကူးတယ်ပေါ့လေဒီခွေးဦးပြန်ရောကအဲ့အတွက်ကိုသူပတ်ဝန်းကျင်နိုင်ငံလည်းဖြစ်တဲ့အတွက်ပတ်စံလည်းမတတ်နိုင်တော့သူတို့ဘက်ကနေပြီးတော့ဒိုနာနဲ့အလှူရှင်နဲ့လာပြီးတော့လုတ်ပေးဖို့စီမံကိန်းတစ်ခုကိုချပြတယ
်ခွေးချစ်သူအဖွဲ့အစည်းတွေကလည်းခွေးလေခွေးလင်ထိမ့်ထိမ့်ဆောက်ချောက်ရေးအတွက်တပိုင်တန်တိုင်ခွေးကေဟာတွေတည်ထောင်ပြီးလှုပ်ဆောင်နေကြပါတယ်အစိတ်ချချင်းလင်းတဲ့နီလန်ကိုနှိပ်ပေါင်းများစွာလှုပ်လာပြီးမဲ့ခွေးကောင်းရင်တိုးဝမ်းမြဲဖြစ်တာကြောင့်သတ်ဆက်ချပေးတာတွေကာကွယ်စီထိုးပေးတာတွေကလှုပ်ဆောင်တင်တယ်လို့ခွေးလီခွေးလင်းစောက်ချောက်ပေးတဲ့ပလင်းမြစ်တာချန်တီထောင်သူတော်ရှုကအခုလိုပြောပါတယ
်။အဒီအနေနဲ့ဘယ်လိုလဲဆိုတော့စီစီပြန်နေပြီးတော့ဒီဖြူတူတူနဲ့ပူပေါင်းရမယ်။ပူပေါင်းတဲ့ဒီခွေးတွေကိုတတ်ဆက်ချလုပ်ရမယ်လေ။တတ်ဆက်ချလုပ်တဲ့နေရာမှာဘယ်လိုလဲဆိုခွေးကြံလို့ရှိရင်လည်းပြန်ပွားနေမှာလေ။ဆိုတော့အကုန်လုံးပေါ့စနစ်တကျတတ်ဆက်ချလုပ်သွားရင်ဒီခွေးတွေကကြားတဲ့အခါကျတော့တဖြည်းဖြည်းနဲ့ကျော်လာနိုင်မယ်။ပွားလည်းမပွားတဲ့ product ပေါ့နော်။အဲ့လိုမျိုးလေးဖြစ်စေချင်တာပေါ့။အစိတ်ချတာတော့ဒါရင်အန်တီတို့တအားတို့ငယ်ငယ်လေးတွေအစိတ်ချတဲ့စနစ်လေဒါမင်းလေအစိတ်ချစနစ်ကအကူတီမအောင်မြင်ပွားနေရပဲလေအကူတီသူတို့ဘက်ကတော့စားသားဆက်ချောင်းလုံးမဲ့လုံးမဲ့နဲ့အကူတီတော့အကောင့်တဖော်တာတော့သိမတွေ့သေးဘူးခွေးချက်တဲ့လူကြီးကလည်းဘယ်လိုလဲဆိုတော့ခွေးစားကြည့်တာဆိုစနစ်ချကြည့်နေစင်တော့ပေါ့တာကိုကျူးသားနဲ့အမိုက်လေးပြန်သိအဲခွေးမုန်းတဲ့လူကြီးကလည်းကော်ဒီခွေးတွေဆိုအသက်လေးနဲ့နေတာပါကိုရအစိတ်ကြွေးခမ်းလို့သူတို့ကအစိတ်ကြွေးတဲ့လူတို့ဘာလို့လဲသူတို့မုံကြွေးမယ်ဆိုပြီးတော့ပြေးလာပြီးမရှိမဆန့်တွင်းအန်ပြီးတေးတာ哦လေအဲ့ဒါမျိုးမလိုလားကြပါနဲ့လို့နည်းနည်းတနာပါပေါ့တော့ဝိုင်းပြီးအဲ့လိုပဲပြောချင်တယ
်ခွေးလေခွေးလေအကောင်ကြီးကိုမထိန်ချုပ်နိုင်ဘူးဆိုရင်ခွေးပြန်ယောဂါပပျောက်ရေးအတွက်အခက်အခဲများဖြစ်လာနိုင်ပြီး WHO ရဲ့မှတ်တမ်းတွေအရမြန်မာနိုင်ငံမှာခွေးပြန်ယောဂါကြောင့်နှစ်စဉ်လူတစ်ထောင်လောက်သေဆုံးနေတယ်လို့သိရပါတယ်မြို့နယ်တွေကအစိုးရဆေးရုံတွေမှာဆိုရင်လည်းခွေးပြန်ယောဂါကာကွယ်ဆေးကိုလှဆိုင်လူဦးရေထောင်ထဲရှိပြီးထိုးပေးနေရတဲ့အတွက်ဆေးပြက်လက်တာတွေခွဲရန်ကုန်တာတွေဖြစ်နေပါတယ်ခွေးပြန်ယောဂါဖြစ်ပြီးဆိုရင်ကုသလို့မရနိုင်တာကြောင့်မဖြစ်ခင်မှာကာကွယ်ဆေးကိုအပြင်ကနေဝယ်ထုံးမယ်ဆိုရင်လည်းဆေးဘူးငွေကြီးပဲတောင်းကနန်းကုန်ကြနိုင်တဲ့အပြင်ဤဆက်ရာစည်းစံတဲ့မှာလည်းအလွယ်တကူဝယ်မရဘူးလို့ပြည်သူတွေကပြောပါတယ်ကျွန်တော်ထူးဆက်ပါမြမခသတင်းအေဂျင်စီကနေ VOA တို့ပေးပို့လိုက်တာပ
ါမြမတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်ဧပြီလ20ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းဓာတ်ရိုက်မှာတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်ဝါရဲ့ဒေညာရည်တိဆောင်မှုအနှစ်30မြောက်အထိမ့်မှအခမ်းအနားမှာတော့ဝါရဲ့ခေါင်းဆောင
်မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့ကျွန်တော်ဒီဝါဒေသရဲ့အပြောင်းလဲရည်နဲ့မြန်မာနိုင်ငံရဲ့ပြည်တွင်းညီညွတ်ရေးပေါ်ရိုက်ခတ်လာနေတဲ့အခြေအနေတွေကိုကျွန်တော်ဆွေးနွေးသွားမှာပါဒီကိုပိုင်အုပ်ချုပ်ခွင့်ရဝါဒေသမှာညီညွတ်ရေးတိဆောင်မှုနှစ်30ပြည့်အခမ်းအနားဒီတစ်ပတ်ထဲမှာပဲကျင်းပသွားတဲ့နေရာမှာဒီဖွံ့ဖြိုးတိုးတက်နေတဲ့ဒေသပေါ်မှာဒီကြံတန်းရင်းသားအင်အားစုတွေအားကျစရာဖြစ်ခဲ့ပါတယ်ဒီနိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝါဒေသရဲ့ဒီဖွံ့ဖြိုးမှုတွေဟာတခြားတန်းရင်းသားဒေသတွေအတွက်နမူနာကောင်းတစ်ခုလားဓမ္မမောင်ရင်လည်းလက်နက်ကင်ဖွဲ့စည်းနေတဲ့ညီညွတ်ရေးဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအံမွေနဲ့ပုံစံတစ်ခုများဖြစ်နေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်ဒီရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းရေးမှုလည်းဖြစ်ညညတော့တန်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးထွန်းစောနောက်တစ်ခါတန်းနာရေးကျွမ်းကျင်သူတူလည်းဖြစ်တဲ့သတင်းစာဆရာဦးမောင်စိုးတို့ဖိတ်ကြားထားပါတယ်။ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအရင်စကြပါတယ်။ဒီနေရာမှာဒီအရင်ဆုံးတော့ကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုံကိုရဲ့တုံးသက်ချက်တွေကိုသိကြပါတယ်။ဒီဝါဒေသရဲ့ဒီနေ့အခြေအနေဟာဟိုတကယ်တခြားတန်းနာတွေအားကျမယ်ဆိုရင်အားကျစရာကောင်းလောက်တယ်တကယ်အပြောင်းလဲတစ်ခုလိုများစုံနိုင်သလားခင်ဗျာ။ဆရာဦးမောင်စိုးအရင်ဆွေးနွေးပေးပါလား။
ဒီမှာဆိုလို့ရှိရင်ဝါဒေသဖြစ်ထွန်းလာပုံတော့ကျွန်တော်တို့အရင်လေ့လာဖို့လိုအပ်ပါတယ်ကျွန်တော်တို့ဝါဒေသဟာအင်္ဂလိပ်လက်ထက်တည်းကစပြီးတော့အင်္ဂလိပ်ခေတ်ကလာအချိုးကြီးမတက်ရောက်မှုရှိတဲ့ဒေသပါလွတ်လပ်ရပြီးတဲ့နောက်ပိုင်းမှာလည်းသူကအချိုးကြီးဩဇာမတက်ရောက်တဲ့ဒေသပါအဲကွန်လေး950ခုနဲ့ကွန်မန်ဒန်ဝင်လာပြီးတဲ့နောက်ပိုင်းမှာဒီကွန်မန်ဒန်တပ်တွေနဲ့ကောင်တာဝေးကောင်းဆောင်တွေရဲ့ဘိန်းကုန်ကူအောင်မှာဝါလူတူရဲ့ပုံမှန်မှုတွေဖြစ်ပါတယ်အဲ့မှာ66 68မှာပုံကောင်းမှုတွေဖြစ်ပြီးတော့69ခုနှစ်ကစားပြီးဘာယူကွန်နက်ပါတီကိုမှာလေအဲ့တော့ဘာယူကွန်နက်ပါတီရဲ့စီးရုံးမှာ1982ခုနှစ်မှာဝါဒီသားတစ်ခုလုံးအခြေခံဒေသအဖြစ်လွတ်မြောက်သွားခဲ့ပါတယ်အဲ့ဒါပေမဲ့89ခုနှစ်မှာဘာယူကွန်နက်ပါတီရဲ့ခေါင်းဆောင်မှုကြီးကိုဖယ်ရှားပြီးတော့ဝါဒီယာကိုမျိုးသားမျိုးသားရေးအတွက်လှုပ်ရှားလာတဲ့ကာလပါအဲ့တော့ဝါအနေနဲ့ထူးခြားချက်တွေကအများကြီးရှိပါတယ်ကျန်တဲ့ဒေသတွေလည်းတော့မတူပါဘူးဒါပေမဲ့ဘလူးဝဲဖြစ်ဖြစ်ဒီကိုပိုင်အုပ်ချုပ်ရေးဒေသတစ်ခုတွင်လည်းသူ့တယ်မျိုးကိုသူအုပ်ချုပ်ခွင့်ရတာစီမံပိုင်ခွင့်ရတာသူ့တယ်မျိုးရဲ့လုံခြုံရေးအုပ်ချုပ်ရေးတရားစီရင်ရေးကိုကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဟာနဲ့ပတ်သက်ပြီးတော့အဲတခြားတိုင်းရင်းသားတွေအနေနဲ့ကတော့ကျွန်တော်တို့အားကျမယ်ဆိုအားကျတော့ပါတယ
်
ဒါပေမဲ့ဒီမှာတစ်ခုတွေ့ရတာတစ်ခုကတော့ကျွန်တော်ဝါဒေသက89ခုနှစ်ရင်းရင်းရပြီးတဲ့ကာလမှာနဝဒအစိုးရနဲ့ထူးထူးခြားခြားနဲ့ပြည်မှတ်ပြုခဲ့ပါတယ်။အဲ့တော့နဝဒအစိုးရဆိုတာ88မှာတက်လာခဲ့ပြီးတော့ဒီကျွန်တော်တို့1954ချေန်ဥပဒေကိုဖျက်သိမ်းပြီးတော့အမိတ်အာဏာနဲ့တည်ထောင်ခဲ့တဲ့ကာလပါ။စစ်ဘုတ်ချုပ်ကြီးကြရဲ့အမိတ်ဟာဥပဒေတိုင်အာဏာတည်ပါတယ်။အဲ့တော့88ကစပြီးတော့89ကစပြီးတော့ဒီထူးထူးခြားခြားနဲ့ဆိုပြီးတော့တည်ထောင်ခဲ့တာအခြေခံဥပဒေကတရားဝင်ပေမဲ့အခု2008အခြေခံဥပဒေပြဋ္ဌာန်းပြီးတဲ့ကာလမှာတော့တရားဝင်မှုတော့မရှိပါဘူးအဲ့တော့ဒီကိစ္စဆက်လက်ဖြေရှင်းမယ်ပြဿနာတရားဖြစ်ပြီးရှိနေစေဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဦးထွန်းစောရဲ့သဘောထားခင်ဗျအခုဒီ230အထင်းမှာဒီဝါဒေသဖွံ့ဖြိုးတိုးတက်မှုအခြေအနေတွေဟာတခြားတန်းရင်းသားဒေသတွေအတွက်နမူနာကောင်းတစ်ခုလိုများပြောနိုင်သလားဆရာဦးထွန်းစော
ဟုတ်ကဲ့ကျွန်တော်ကတော့ဒီနေရာမှာဒီဝါပြည်သီးသီးညီညီပါတီဝတ်သက်ပါရဲ့အနည်းဆုံးနေပြည်ခန္ဓာမှာဥက္ကဋ္ဌပေါ့ယူချန်းပြောသွားတဲ့မိန့်ခွန်းရယ်နောက်ပြီးတော့ဒူဥက္ကဋ္ဌကျောက်ကွန်အရဲ့တရိစ္ဆာရှင်နေမှုပြောကြားချက်တွေကိုကျွန်တော်ကဒီပိုင်းပြောကြည့်နေတာပေါ့နော်ဥစ္စာပြောမယ်ဆိုလို့ချင်းအဲ့မှာအချက်၄ချက်အဓိကအချက်၄ချက်တွေ့တာပေါ့လေဒီတစ်ချက်ကသူတို့ဒီဇိုင်းမဲ့တောင်းဆိုနေတဲ့ဒီဝါကူပိုင်အောင်ချုပ်ခွင့်ရဒေတာကိုပြည်နယ်အသိဆက်ဖက်ပေးဖို့ပေါ့နော်အဲဒုတိယတစ်ချက်ကတော့သူပြည်ထောင်စုမှခွင့်မထက်ဘူးဆိုရယ်သူကသူအာမခင်ချက်ပေးတာပေါ့ဆိုတတိယတစ်ချက်ကတော့ဒီငြိမ်းချမ်းရေးနဲ့မိမိကိုယ်ကိုခုခံတာကိုပိုင်ခွင့်အတွက်တက်တဲ့လက်နဲ့အင်အားကိုသူကဆက်လက်ပြီးတော့မှတည်ဆောက်သွားမယ်ဆိုတဲ့အချက်ကိုတွေ့ရတယ်။နံပါတ်၄တစ်ချက်အနေနဲ့ဆိုလို့ကြည့်ရင်ဒီနှစ်30အတိုင်းတိုက်ပွဲမရှိတဲ့အဖွဲ့အနေနဲ့လက်ရှိ NCA ကိုလက်မထိုးစရာမလိုဘူးဆိုရယ်ယက်တီချက်သဘောထားကိုထုတ်ပြတယ်ပေါ့နော်ဒါတွေကသူ့ရဲ့ဖြစ်တည်မှုအရသူ့ရဲ့ယက်တီချက်ကိုထင်ထပ်ပြနေတာပဲဖြစ်တယ်လို့ကျွန်တော်မြင်တယ်။ဆိုရင်ကျန်တဲ့တိုင်းသားတွေအတွက်ဒီအားကျစရာအတူယူစရာလားဆိုတာကတော့ကျွန်တော်မြင်တာကအားကျစရာတွေဆိုတာထက်သင်ကန်းစာယူစရာတွေလို့ပြောရင်ပုံမှန်ပဲလို့ထင်ပါတယ်
။ဟုတ်ကဲ့
ဒီဝါသပါရဲ့30အတွင်းရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးလာမှုတွေကသူ့ရဲ့ပထဝီနိုင်ငံရေးကတွန်းတင်ပေးထားတဲ့အနေအထားကြောင့်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။သူတို့ရရှိထားတဲ့လက်ရှိအနေအထားကဒီ confederation ထက်တောင်ကျော်နေပြီလို့ပြောလို့ရပါတယ်။ဒီ whatsapp အုပ်ချုပ်တဲ့နေပြီမှာတရုတ်ငွေစက်ကူနဲ့တရုတ်ဘာသာစကားကိုတရားဝင်အသုံးပြုနေတယ်။နောက်ပြီးတော့မှဒီဒိုင်းရိုက်နိုင်ငံခြားဆက်ဆံရေးလိုမျိုးလုပ်ခွင့်ပြုထားတာရှိတယ်။နောက်ပြီးတော့ဇိုးရရဲ့အုပ်ချုပ်ရေးအာဏာချက်ကလည်းလုံးဝမရှိဘူးပေါ့နော်။ဒီအခြေအနေတွေအောက်မှာဒီမိမိကံကြမ္မာကိုမိမိလက်လက်စွာဖန်တီးဆုံးဖြတ်ပိုင်ခွင့်ကိုသူတို့အပြည့်အဝရရှိထားတဲ့သဘောဖြစ်တဲ့အတွက်ဒီ shutdown ကနေကြည့်မယ်ဆိုလို့ရှိရင်အားကျစရာတော့ဖြစ်ပါတယ်။ဒါပေမဲ့ဒီပြည်ထောင်စုသဏ္ဍာန်တစ်ခုထဲမှာတိုင်းရင်းသားတွေတန်းတူရေးအခြေခံကနေကြည့်ရင်တော့အုပ်ချုပ်ရေးစနစ်ကမမှန်ဘူးပေါ့။နော်အုပ်ချုပ်သူလူတန်းသားတွေကဒီအင်အားရှိမှအခွင့်အရေးပေးမယ်။အားရှိရင်လုပ်ချင်သလိုလုပ်လို့ရတယ်ဆိုတဲ့အနေအထားကိုဖော်ပြနေပါတယ်။ဒီတော့ပြည်ထောင်စုဆိုတာကအမိခံသာသာပဲအချီတော်တွေပေါ့နော်။ဆိုကြတဲ့တိုင်းရင်းသားတွေကလည်းဒီလက်နဲ့အပြိုင်ဆိုင်တက်ဆင်ပြီးတော့အားရှိအောင်တည်ဆောက်ကြဖို့ဒီအခြေအနေကတွန်းပို့နေတယ်လို့ဖြစ်ပါတယ်။ဆိုဒီအဲ့ဒီလိုဆိုရင်ဒီတိုင်းပြည်ကငြိမ်းချမ်းဖို့အတွက်ဒီတိကပဋိပက္ခတန်တရားမှာဆက်လေဖို့ပဲရှိပါမယ်။ဒါကြောင့်ဒီအမျိုးသားတန်းတူရေးကိုအမှတ်ကံချက်ရှိတဲ့ Federal Democracy ပြည်ထောင်စုကိုအမြဲပေါ်ဆောင်ကြဖို့လိုမယ်လို့မြင်ပါတယ်
။ဟုတ်ကဲ့ဆရာဦးထွန်းဆောင်ဆွေးနွေးတာကျေးဇူးပါ။ကျွန်တော်လည်းဟိုဒီဝါဖွဲ့ဒီအင်အားကြီးထွားလာမှုဟာဟိုပေါ်လေဟိုအားဟိုအားကျစရာသင်ခန်းစရာယူစရာဆိုရင်လည်းစိန်ခေါ်မှုအနေနဲ့ကျွန်တော်လည်းမေးဖို့ပါပဲ။ဦးထွန်းဆောင်တခါလည်းဖြေသွားတယ်။ဆိုတော့ကျွန်တော်ဒီဟာနဲ့ပတ်သက်လို့ဆရာဦးမောင်ဆိုးကိုလည်းပြန်ပြီးတော့မှတ်ချက်ပေးစေချင်ပါတယ်။ဒီဝါဖွဲ့ဒီအင်အားကြီးထွားလာမှုနဲ့ဒီဖွံ့ဖြိုးမှုအခြေအနေတွေကဒီပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရောတစုံတရာစိန်ခေါ်မှုတွေဖြစ်နေသလားဒါမှမဟုတ်ဖြစ်လာနိုင်စရာလားလားရှိနေလားဆရာ။
အဲစင်ခေါ်မှုကတော့ဖြစ်လာတော့မှာပဲခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ခုနပြောသလိုပဲသူကဖက်ဒရယ်နဲ့ကျော်သွားပါပြီ။ကွန်ဖက်ဒရိတ်တယ်လည်းကျော်ပါတယ်။နော်။အဲ့ဒါကလည်းခုနလက်နဲ့အင်အားပေါ်မှာတိဆောက်တဲ့အခွင့်အရေးလို့ပြောလို့ရပါတယ်။အဲ့တော့အဲ့ဒါကိုကျွန်တော်တို့စိုးရိမ်ပူပန်တာကတော့တိုင်းကျန်တဲ့တိုင်းသားဖွဲ့စည်းတွေကလည်းပဲငါတို့ကလက်နဲ့ရှိမှလက်နဲ့ကင်မှလူရဝင်မယ်လက်နဲ့ကင်ရှိမှပဲငါတို့ခွေရမယ်ဆိုတဲ့အမြင်မျိုးကိုတွေးသွားရင်မာယူညဉ့်ညံ့ရတော့ဝေးတော့ပါပြီ။အဲ့တော့ကျွန်တော်တို့အနေနဲ့အခုကပုံမှန်26ပြင်မယ်ဆိုတာတဲ့တိုင်းသားအခွင့်အရေးတွေနဲ့ပတ်သက်ဘယ်လိုပြင်မယ်ဆိုတဲ့ပြဿနာကိုစဉ်းစားဖို့လိုလာပြီးတော့နည်းနည်းဆက်ဆံကြပါလေ။လက်နဲ့ရှိမယ်လက်နဲ့အင်အားရှိမယ်အဲ့ဒီလိုအနေအထားမျိုးမှာတိုင်းသားအခွင့်အရေးရမယ်ဆိုတဲ့အတွေ့အကြုံဝင်သွားရင်လက်နဲ့ကင်မှလူရဝင်မယ်ဆိုတဲ့အတွေ့အကြုံဝင်သွားရင်ကျွန်တော်တို့တိုင်းပြည်ငြိမ်းငြိမ်းရတော့တော့ခက်ခဲသွားမယ်အနေအထားမျိုးဖြစ်ပါလေ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးခြင်းတဲ့လူတွေရောစာရေးသားပေးဖို့သူတွေရောတော်တော်များရှိပါတယ်စိတ်ဝင်စားဆက်သွယ်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ဒါပေမဲ့လည်းဆွေးနွေးခြင်းတဲ့သူတွေစာရီကလည်းနည်းနည်းများတဲ့အတွက်အားလုံးပါနိုင်မှုဒီစာတချို့တော့လူရင်းကိုပဲဖြတ်ပြီးဖော်ပြခြင်းပါတယ်ဒီဆွေးနွေးမဲ့သူတွေတွေကလည်းလူရင်းအချက်တွေကိုအဓိကဆွေးနွေးပေးဖို့လည်းကြိုပြီးတော့မေတ္တာရက်ခံခြင်းပါတယ်ကျွန်တော်အရင်ဆုံးတူဦးကိုတော့အော်ကိုငင်းချမ်းအောင်ဖြစ်ပါတယ်ဖင်လန်နိုင်ငံကိုငင်းချမ်းအောင်အလှည့်ပေးခြင်းပါတယ်ကိုငင်းချမ်းအောင်ဆွေးနွေးခြင်းလားဆွေးနွေးနေရပါတယ
်ဟုတ်ကဲ့ကျွန်တော်ကိုထွန်းစောပြောတာတွေအကုန်လုံးသဘောတူပါတယ်ဥမမော်ဆိုးပြောတဲ့ဟာကိုလည်းသဘောတူပါတယ်ကျွန်တော်အခုပြောချင်တာကတိုင်းရင်းသားတွေမှာအစွမ်းအစာရှိတယ်ဆိုတာကိုဝရီကပြလိုက်တယ်လို့ဖြစ်သွားတဲ့အတွက်ကျွန်တော်ဝရီကိုလည်းပို့ပြီးတော့ဂုဏ်ယူပါတယ်ပြောချင်တာကတိုင်းရင်းသားတွေသူ့ဖာသာသူ့လုံးလို့တိဆောက်လို့ရတယ်ဆိုတဲ့ဟာကိုဗမာအစိုးရကပို့ပြီးတော့ကျင်းသားဖို့တင့်နေဆိုတဲ့ကိစ္စကိုပဲကျွန်တော်ပြောချင်တာပါဝေါ့ပေးပြီဆိုလို့ရှိရင်တခြားတိုင်းရင်းသားတွေအကုန်လုံးကိုကပေးကိုပေးရမယ်ကိုကအင်အားအကြီးဆုံးဖြစ်နေတာ哦အဲ့တော့ရန်သူညီသူမလုံနိုင်လေဝေါ့တော့ပေးမယ်တခြားတိုင်းရင်းသားတွေကြတော့မပေးဘူး
ဟုတ်ကိုဟိုတိုင်းပြည်ထဲမှာလည်းလုတ်ချင်တဲ့လုတ်ချင်တယ်လို့လုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘာမှဒီကဘလို့မှမဖြစ်တဲ့အတွက်ဘွားတွေတန်းလူပေါ့နော်တိုင်းရင်းသားတွေအကုန်လုံးကိုကိုပိုင်အုပ်ချုပ်ခွင့်လို့အခုနိုင်ငံခွဲထွက်ခြင်းနဲ့ခွဲထွက်ဖို့ပေးစင်တယ်လို့ဒီဘာမှအစိုးရကိုပဲကျွန်တော်တိုက်တွန်းနေပါတယ်ကျေးဇူးအများကြီးတင်ပါတယ်ပေါ့လ
ေဟုတ်ကဲ့ကိုညင်းညင်းဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကတော့စင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်အမြင်ကတော့သူတို့သဘောထားရင်းနဲ့ကံလာရှင်တယ်လို့ပြောရမလားမသိဘူးကြာ။ဝါကျစင်ကိုခုနတချို့တော့ပြောတယ်ပေါ့။ရာဟုမောင်ဆိုလို့လည်းပြောတယ်။ဒါပေမဲ့ရှင်းပြောရင်ဝါဟာကွန်မြူနစ်အောက်ကနောက်ဆုံးလွတ်မြောက်လာတာလေ။လွတ်မြောက်လာတော့ကွန်မြူနစ်နိုင်ငံကြီးကသူ့နားမှာကန့်နေတယ်ဗျာ။ကန့်နေတော့တကယ်၍များနော်။သူတို့ကွန်မြူနစ်ဘာမှဟိုပြည်မကွန်မြူနစ်ကတကယ်ကွန်မြူနစ်ဟိုတော့ကတော့အနီကွန်မြူနစ်စစ်စစ်မော်စီတုံးကွန်မြူနစ်တွေပြန်ဝင်လာရင်သူတို့ဘာဖြစ်မလဲ။သူတို့ကခုခံမှုမလုပ်ဘူးလား။လို့ရဲအတွက်တို့ဟာတိဆောက်တယ်ဒါကြောင့်စစ်တပ်နဲ့ပေါင်းပြီးတိဆောက်တယ်ခုခံတယ်သို့တော့စစ်တပ်ကဒါဟာဥပဒေရဲ့သဘောအရာရှင်းပြောစစ်သဘောတရားအရာမိတ်မဟာမိတ်မိတ်ဆွေဖြစ်လင့်ကစားနိုင်ငံရေးသဘောအရာတို့ဟာမရှိဖြည့်ရှင်းဖို့တို့မှာအခွင့်အလမ်းရှိတဲ့တဲ့နောက်နိုင်ငံရေးသမားတွေလက်ထက်ကြသမားခင်ဗျားတို့ဆွေးနွေးပါလို့ပြောထားပြီးသားကိုရုံးနေကပြောထားတဲ့ကိစ္စရှင်းရင်ပြောရင်ကိုကအနောက်အုပ်စုနဲ့ဟိုကွန်မြူနစ်ကျောက်ကြသွားတဲ့ community အုပ်စုကဝါကိုရှင်းပြောတဖက်လက်နိုင်မီဒီယာနဲ့ဝိုင်းတိုက်နေတယ်လို့ပဲကျွန်တော်ကထင်နေကြ။အဲ့လိုပါပဲ
။ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးသွားတာပါ။နောက်တစ်ဦးကတော့ကျွန်တော်ထိုင်းနိုင်ငံကကိုသီးလယ်မှုဖြစ်ပါတယ်။ကိုသီးလယ်မှုလည်းဆွေးနွေးနေတာရှင်ဆွေးနွေးနိုင်ပါလားခင်ဗျ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်အနေနဲ့တော့ဒီဝါဖွဲ့စည်းရတော့အမတားမှတို့တော့ညီညွတ်တယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်။နော်နိုင်ငံရေးလုတ်တဲ့အဖွဲ့အစည်းကကျွန်တော်အမြင်တော့သုံးဖွဲ့ပဲရှိတယ်ကြ။ဘာဖြစ်လဲဆိုတော့ဝရဲ့နော်ကချင်ရဲ့ရခိုင်အဲ့ဒီသုံးဖွဲ့ပဲရှိတယ်။ကျန်တဲ့အဖွဲ့အစည်းကတော့နိုင်ငံရေးလုတ်စားသူဖြစ်နေကြ။ဘာဖြစ်လဲဆိုတော့လက်နက်အင်အားရရဲ့သားနဲ့လက်နက်အင်အားမစုတောင်းဘူးကြ။နော်ကိုယ့်တဲ့ကိုထက်တာများနေတယ်။အဲ့ဒါကြောင့်မို့ကျွန်တော်ပြည်နယ်တွေမရတာ။အဲ့ဒါကြောင့်ပြည်နယ်ရအောင်နော်စီကန်းရှိဖို့လိုတယ်။နော်ကျွန်တော်တိုင်းလာလက်နက်အဖွဲ့အစည်းတွေညီညွတ်ဖို့လိုတယ်နော်အဓိကတော့ကျွန်တော်တို့ပြည်ရင်နေပေါ့ဗျာနော်ပြည်ရင်တွေကကျွန်တော်တို့အမတန်မှတို့ကနော်ဤပညာတွေအားနည်းနေတယ်နော်နိုင်ငံရေးအားနည်းနေတယ်စီတော့အမတန်ကောင်းပါတယ်ဒါပေမဲ့အဲ့ဒီစီကောင်းတာရွယ်တော့တို့လုပ်လို့မရဘူးဗျာနိုင်ငံရေးကောင်းမှပဲစင်အားတောက်တင်မယ်အဲ့ဒါကြောင့်မို့နော်ကျွန်တော်တို့ပြောချင်တာကတော့ပြည်သူတွေကိုနော်ငဲ့ညာတဲ့အနေနဲ့ကျွန်တော်တို့တိုင်းလာပြည်ပြည်သူတွေကိုနော်ပြန်လည်ပြီးတော့စဉ်းစားပေးဖို့လိုတယ်နော်ဓာတ်နှုတ်ခွင့်ရပေးဖို့လိုတယ်နော်ဓာတ်နှုတ်ခွင့်ရပေးမှသာရင်ကျွန်တော်စင်အားတောက်တင်မယ်နော်စီကားရှိမှစင်အားတောက်တင်မယ်စင်အားတောက်တင်မှတစ်ခက်အဖွဲ့အစည်းတွေကကျွန်တော်တို့လေးစားမှဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တူကတော့ကျွန်တော်တို့ဒီမိထီလာမျိုးကဥစိမ့်မောင်ပေးဖို့ထားတဲ့စာပါစာမှာပါတဲ့ချက်တချို့ကိုလူရင်းကိုမဆုမမဲ့ဖက်ပြပေးပါအောင်ခင်ဗျာ
ဝါရဲ့ဒေဂျာရဲ့တိဆောက်မှုအနှစ်30မြောက်အထိမ့်မှအခမ်းအနားမှာတော့ဝါရဲ့ခေါင်းဆောင်ပေါရူချန်ကဝါကိုပြည်내အစ်စ်သတ်မှတ်ပေးဖို့အခုအခါမှာထပ်မံထုတ်ဖော်တောင်းဆိုလာပြန်ပါတယ်။တခြားခေါင်းဆောင်တွေကလည်းဝါရဲ့သဘောထားကိုငြိမ်းချမ်းရေးကြိုးပမ်းမှုကိုထိပါစေတဲ့အပြောမူပြောခဲ့ကြပါတယ်။ NCO လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကိုဥဆောင်အားပေးထောက်ခံနေတဲ့ဝါဟာတစ်စစ်တက်ပြီးတော့အခမ်းအနားကြီးကျင်းပတာနောက်နီးပြလမ်းပြလှုပ်လိုက်ပြန်ပြီလို့ယူဆစရာဖြစ်နေပါတယ်။ပြည်တော်စုအတွင်းကခွဲမထွက်ဘူးလို့လေဂျိုသွေးနေတဲ့ဝါကလက်တွေမှာတော့တန်တရားဖြစ်เสียဖြစ်နေပါဗျ။ဗိုလ်ချုပ်ကြီးခင်ညိုရဲ့ဦးစားပေးမှုနဲ့မြန်တပန်းလှခဲ့တဲ့ဝါဟာအခုခံမှာတော့နိုင်ငံတော်အစိုးရနဲ့တပ်မတော်ကတန်တရားတွေဖြစ်နေတော့လဲငြိမ်းချမ်းရေးကြိုးပမ်းမှုအောင်မြင်ရေးကိုဦးစားပေးနေရလို့စိတ်ရှည်သီးခံပြီးဆက်ဆံနေကြတယ်လို့ထင်မြင်မိပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တတနာရဲ့စာပါသူစာလည်းနည်းနည်းရှည်တဲ့အတွက်လူရင်းကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။နှစ်ပေါင်း30ကြာတက်မတော်နဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်ခဲ့တာကြောင့်2008အခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသအဆင့်ရရှိခဲ့ပြီးစီရေးစီးပွားရေးနိုင်ငံရေးအဖက်ဖက်မှတဟုန်တိုးဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်။ဒီပုံရိပ်တွေကိုတခြားသောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားကျမယ်ဆိုလဲအားကျလောက်ပါပဲတဲ့။ဒါငြိမ်းချမ်းရေးရဲ့အကျိုးကျေးဇူးဆိုတာညင်းလို့မရနိုင်ဘူးလို့ယူဆမိပါတယ်။ဒါမဲ့စေစိုးရအဆက်ဆက်ဘာကပကိုတိုက်ချင်လို့စီရေးနိုင်ငံရေးကစားကြင်နာကလွဲလို့အုတ်ချိုရေးပိုင်းဆိုင်ရာလစ်လျူရှူထားတဲ့ဒီဒေသကို2008အခြေခံဥပဒေအရဝါကိုပိုင်အုတ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်လိုက်တာကြောင့် တရုတ်နိုင်ငံနဲ့စီးရေးစီးပွားရေးနိုင်ငံရေးနဲ့ယဉ်ကျေးမှုအရာပုံမနီးစပ်ခွင့်ရသွားပြီးတဟုန်တို့ဖွံ့ဖြိုးတိုးတက်သွားခဲ့တယ်လို့ယူဆမိပါတယ်ဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူသူတို့လူမျိုးတွေကိုကာကွယ်ဖို့စီးရေးတည်ဆောက်မှုတွေဟာလည်းတာမန်ဒေသတစ်ခုကိုကာကွယ်ဖို့ထက်အဆမတန်တာလုံးနေပါတယ်လနဲ့ထုတ်တဲ့စက်ယုံတွေကနေလေချောင်းရံကာကွယ်ရေးစနစ်တွေအထိပိုင်ဆိုင်ထားကြလို့ပါတရုတ်နိုင်ငံမှာအသေးချာလေးကျင့်ထားတယ်ဆိုတာရှင်းနေပါတယ်အုပ်ချုပ်ရေးပိုင်းကိုလေ့လာကြည့်ပြီးတော့တရုတ်နိုင်ငံသားတွေကိုအများစုတွေ့ရမှာဖြစ်ပါတယ်ဒီလိုဆိုရအာနာဇက်လုံးဝတက်ရောက်မှုမရှိတဲ့ဝါခေါင်းဆောင်တွေဟာပြည်တော်စုကဘယ်တော့မှခွဲမထွက်ပါဘူးလို့ကတိပေးနေတာမဆန်းကျယ်ဘူးလို့ယူဆမိပါတယ်ဒါပေမဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားမှာဝါခေါင်းဆောင်က NCA ကိုလက်မှတ်မထိုးနိုင်ကြောင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနေမရမချင်းလက်နက်ဆွတ်မှာမဟုတ်ကြောင်းအတီလင်းပြောကြားသွားပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနေဆိုကြတဲ့ကတိကျနိုင်ငံတစ်ခုပေးဖို့တောင်းဆိုနေတာနဲ့တိတ်မကွာဘူးလို့ယူဆပါတယ်။နောက်ပြီးရှမ်းပြည်နယ်ကခွဲထွက်မှာဖြစ်တဲ့အတွက်ရှမ်းပြည်သူတွေရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေရှမ်းနိုင်ငံရေးသမားကြီးတွေနဲ့ကြီးမားတဲ့ပြဿနာတွေတက်လာနိုင်တယ်လို့ယူဆမိပါတယ်။
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တတနာပေးစာပါ။အခုကျွန်တော်တို့ဒီ Facebook မှာလည်းကျွန်တော်တို့တိုက်ရိုက်မှတ်ချက်ပေးနေတာတချို့ရှိပါတယ်။အကောင့်ပိုင်ရှင်တစ်ခုကဟုတ်ကဲ့ရေးထားတော့ဝါဟောအလုံးဝအားကျပါတယ်တန်းတူမှုမရှိလို့ညဉ့်ညံ့ရေးအလံဝင်နေတာပါတဲ့ဒါပေမဲ့တစ်ချိန်တည်းမှာပဲသူပါပဲရေးပါတယ်ဝါဟောပေးထားတာတွေများနေပြီးတော့တခြားတိုင်းရင်းသားတွေကိုကျတော့ဖိနှိပ်လွန်ပါတယ်ဆိုပြီးရေးပါတယ်ဆိုတော့စစောကျွန်တော်ဒီမောင်တသနာရဲ့စာထဲမှာဟိုစိတ်ဝင်စားစရာကောင်းတဲ့ချက်လက်တခုလည်းတွေ့ပါတယ်အခုဒီတော်တာရှင်တရားမှတ်ချက်ပေးရတဲ့ခက်ဆင်စင်မှာဆိုဒီလက်တလုံးမှာဒီရှမ်းပြည်နယ်ဒဇိတ်ပိုင်းဖြစ်နေတဲ့အထူးဒေသကိုဒီဝါကောင်းဆောင်တွေကဟိုပြည်နယ်ဆင့်တောင်းလာတဲ့အတွက်ဒီရှမ်းလက်နက်ကိုင်ဖွဲ့တွေနောက်ရှမ်းနိုင်ငံအတိုင်းဝိုင်းနဲ့အခြေတင်ဖြစ်စရာတွေပေါ်လာနိုင်တယ်ဆိုပြီးတော့ဒီမောင်တသနာထောက်ပြသွားပါတယ်ဆိုတော့ဆရာဦးမောင်ဆိုဆွေးနွေးပြပါလားခင်ဗျာဒီငင်းငယ်အတွက်ကျွန်တော်တို့ဒီပြည်လျောင်ညှိရမယ့်အခြေမျိုးမှာဒီဝါရဲ့ဒီလိုတောင်းဆိုချက်တွေကြောင့်နောက်ထပ်ပြဿနာတွေဟိုဖန်တီးရရောက်နေသလားဖန်တီးပေါ်လာမယ့်အလားအလာတွေရောမြင်နေရလားဆရာ
တကယ်တော့ရှမ်းပြည်နယ်အစိတ်ပိုင်းဆိုတာကလက်ရှိဖွဲ့စည်းပုံရပါအကြောင်း58ခုနှစ်တောင်တန်းဒေသစုံလိုက်အစီအံစားရပြောမယ်ဆိုရင်တော့ဝါစိတ်ကစိုက်တယ်ပြည်သားမှာအခုရောထွေးနေတာကကျွန်တော် mindset ခြင်ထဲမှာ90ခုနှစ်နောက်ပိုင်းဒီနဝတအစွဲခုမီးရနဲ့ဝင်းသွားတဲ့ဝတ်တက်တွေဝလူသူတွေရတာဒါကပြဿနာတစ်ခုပါအဲကျွန်တော်တို့ဒီဝါမြောက်မှာအခုဝါမြောက်ဒေသလို့ပြောနေတယ်ဝါစိတ်ကတော့ဒါပြည်သားပြဿနာတစ်ခုပါဒါနဲ့ပတ်သက်လို့ဒီဝါသူခါနဲ့ပတ်သက်လို့ဒီတောင်တန်းဒေသစုံလိုက်စင်ခံစားမှာပြောခဲ့ဆိုခဲ့တာကြီးကြာကြည့်နေဆိုလို့ရှိရင်ဝါရီယာစင်တန်းတစ်ခုရှိလို့ရှိရင်ဒီချိန်မှာပြည်နယ်ချင်းခွဋ်ထုတ်ပြင်ပေးမယ်ဆိုတော့ဥကြောင့်ငင်းလို့ပါရင်ဆက်ဆက်ပလာကောင်းဆောင်တွေသဘောတူတာတွေ့နေမှာလေအဲ့တော့ဒီမှာကတော့ဘလို့ပဲဖြစ်ဖြစ်ပြည်နယ်ချင်းပေးစင်စီဖြစ်စီမပေးစင်စီဖြစ်စီဒါနဲ့ပတ်သက်လို့ကျွန်တော်တို့ကျန်းပြည်နယ်ကခေါင်းဆောင်တွေရောပြည်တော်စုကခေါင်းဆောင်တွေရောဆွေးနွေးချင်ရမယ်ပြဿနာပါလက်ရှိအချိန်တွေမှာဝါဒေသတွေဒီရဲ့ဖြစ်ပျက်နေပုံရောင်းရှိအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုအမှန်ပါပဲဒါပေမဲ့လက်ရှိဝါဒေသဖြစ်ပျက်နေတဲ့အခြေအနေမှန်ကိုကျွန်တော်တို့ကသိသိချာချာဆင်းနူပြီးကြည့်ဖို့လိုပါတယ်ဘယ်လိုလုပ်မှလဲပေါ့2008အခြေခံဥပဒေနဲ့ကိုက်ညီအောင်လုပ်မှလားဆိုလိုတာကတော့ဖနက်တော်ကျွန်တော်တို့ဖနောက်ကိုလှီးမှလားဒါအောင်မို့ကျောင်းနဲ့တော်တဲ့ဖနက်ကိုရင်းမာလာဆိုတဲ့အချိန်ခါလို့ပဲကျွန်တော်ထင်ပါတယ်
โอเคเสียงหมอซะสุนีนะเจซูบาสรุปเสียอุท้องซอเอเมียนยอคะเมียอะคูเจนอวาเปกกะดิปีเนซินอะทีตรุตองซูลาเดเคสซะเรชิโรดาเรียะเลชิญญญญเคสซะมาตะชาอพ่วยซีเนเลสุนีญญีแนเนดาโหตรองเนอะคูรามาคีเยเมยอกเดฉีเนเมียวมาดิโลตองซูมูรีจองนอกแทปูปิโรอะแคแคเรชิมาเมียนมิลาเสีย
จโนเมียนดาก็โหยาดิเจตตะโกจีเลโลเรเนาะดิอะเชกันตะโบเตียเนี่ยดิเสดนาหม่นพุโลเรโลจโนเมียนเนအဲ့ဒီအခြေခံရှိတယ်ဆိုလို့ရှိရင်လက်ရှိအခြေအနေကအဆိုးကြီးတော့မဟုတ်ဘူးလို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့သူကဝါပြည်နယ်ဆိုတဲ့ကိစ္စကပေါ့နော်။ဒီကျွန်တော်တို့တိုင်းရင်းသားတွေထဲမှာအခြေခံအားဖြင့်ပေါ့နော်။ဒီကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတွေရွေးဆဲတဲ့ကာလရုံးကဆိုလို့ရှိရင်ကျွန်တော်တို့ကပြည်နယ်တင့်မြပို့ထွန်း၍ကိစ္စကိုအခြေခံမူတစ်ခုအနေနဲ့ကျွန်တော်တို့လက်ခံထားတာရှိတယ်။ဒီနေ့တတိလည်းအဲ့ဒီအတိုင်းပဲပေါ့နော်ရက်တီနေကြတော့မှဖြစ်တယ်ဆိုတော့ပြည်နယ်တစ်ပေါ်ထုံးရေးကိုလက်ခံတဲ့အနေထားအောက်မှာရှိတဲ့အတွက်ဒီဝါပြည်နယ်တမတ်ရေးကိစ္စကလည်းပဲသိခက်ခဲတဲ့အလုပ်တစ်ခုလို့မဟုတ်ဘူးလို့ကျွန်တော်မြင်တယ်ဒါပေမဲ့အဓိကအရေးကြီးတာဘာလဲဆိုတဲ့ခါကျတော့ဒီစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုဘယ်နီးလန်းနဲ့ဘယ်အခြေခံနဲ့တွားကြမလဲဆိုတဲ့ဒီအဖြေကိုချဖို့လိုပါတယ်အခုကအဲ့ဒီအဖြေချတဲ့နီးလန်းကိုပေါ့နော်ဒီမချမကြဘဲနဲ့အဲ့ဒီအဆင့်တိကိုမရောက်ဘဲနဲ့ဒီ NCA လက်မဲ့ရေးထိုးရေးကိုပဲဒီဇိုင်းမဲ့တောင်းဆိုနေတာကိုကျွန်တော်တွေ့ရတယ်ဒီ NCA ကအမှန်ဆိုလို့ရှိရင်ဝါနဲ့တိတ်ကိုက်ညီတဲ့ကိစ္စမဟုတ်ဘူးဒ ဒီဒီအန်စီအစာချုပ်လုံးတော့ကလည်းပဲသူတို့လည်းပါဝင်ခဲ့တာလည်းမရှိဘူးဆိုတဲ့အခါကျတော့ဒီအန်စီအေကသူတို့ကအန်စီလက်မှတ်ရေးသူတို့ပြောတာလေတဘာဝကြတာပေါ့ဗျာဒီဦးသိန်းစိန်ဆိုရလက်ထက်တီတိုင်အောင်သူတို့ကတိုက်ပွဲလည်းမဖြစ်ဘူးတော့တိုက်ပွဲမဖြစ်ပေးနဲ့ဒါပေမဲ့ဦးသိန်းစိန်ဆိုရလက်ထက်မှာသူကဒီနေစစ်ပြီးထောင်စုအဆင့်သဘောတူညီချက်ကိုသူလက်မှတ်ရေးထုတ်ခဲ့ရတယ်ဆိုရ ချိန်မှာ NCA သားချုပ်ကို အတင်းလက်မဲ့ရေးထိုးခိုင်းနေတာရှိတယ် ဆို NCA သားချုပ်ကို ပေါ့နော်ဒါ အတိခရဲ့စီ တနိုင်ငံလုံးပြည်ခရဲ့စီ သဘောတူစာချုပ်ဖြစ်တယ် ဒါပေမဲ့ ဒီတနိုင်ငံလုံးပြည်ခရဲ့စီ သဘောတူစာချုပ်ကို သူ့အတက်မတော်က လက်မဲ့ရေးထိုးရေးသားနဲ့ ပေါ့လေ တနိုင်ငံလုံးပြည်ခရဲ့စီ ကို ပေါ်ဆောင်ဖို့ဖြစ်ကွက်နေတယ် အထူးသဖြင့်ဒီမြန်မာတက်မတော်က NCA ကို စီးရဲနိုင်ငံရေးလက်နက်တပွဲ အသုံးပြုနေတယ် လို့ ကျွန်တော်တို့ကမြင်တယ် နော် ဝါသပါနဲ့ဒီနှစ်30ပြည့်ခရရဲ့စေထားတဲ့အချိန်မှာတောင်ပိုင်းမှာကင်အန်ယူနဲ့အင်အားစုကိုအမြင့်ပြုတ်ချိန်မုန်နေတယ်အဲ့ဒီအချိန်မှာစစ်ဗိုလ်ချုပ်တွေကဒီဝါသပါနဲ့မြောက်ပိုင်းခြေဆိုင်ခွဲကိုအခွင့်ထူးပေးထားတယ်ပေါ့နောက်ပြီးတော့ဦးသိန်းစိန်စိုးရလက်ထက်တုန်းကလည်းဝါသပါနဲ့မိုင်းလားကိုအန်စီမထိုးရင်လည်းနိုင်ငံရေးဆွေးနွေးပွဲတက်လို့ရတယ်ဆိုပြီးတော့နှုတ်ကပတ်တွေပေးခဲ့တ chau phai ko ja lo thulo le ma khan bu aw jano do anc phai so lo chi yin nca ko le ma thit ma tho be ne nai ngai swe ne we ko tan tet khwin ya me so bi lo ka ti pe ke bo le di do aw san su chi so ya tet la de kha ja lo nca le ma yee tho yin ma tet khwin ma chi ja won khan ka ti pyu ma nai ngai swe ne we tet khwin ya me so bi lo so ya tet ma do ga bian bi tet mat la bian ne no so yin ta ni minute တည်းကဝတ်တပ်ပအနေနဲ့လည်းသတင်းစာရှင်းလင်းပွဲမှာအဲ့ဒါတွေကိုထုတ်ပေါ်ပြောသွားတာရှိတယ်။ဟိုဥသိန်းစိလက်ထက်တုန်းကနှစ်ဖက်သဘောတူညီချက်ကနေပြီးတော့မှဒီအစိုးရကဒီလက်ရှိတက်လာတဲ့အစိုးရကလက်မခံဘူးဆိုတဲ့သဘောထားမျိုးသူတို့ပြောသွားတာရှိတယ်။ဟိုမှာကချင်အဖွဲ့ဆိုရင်လည်းပဲပေါ့နော်။ကချင် KIO အဖွဲ့ဆိုရင်လည်းအဲ့ဒီအတိုင်းပါပဲ။2013ခုနှစ်မှာသူကစစ်ချိန်ကြီးချောချားရေးနှစ်ဖက်သဘောတူညီချက်တွေကိုနိုင်ငံတကာသိသတိတွေရှိမှမှသူတို့ရရှိခဲ့ကြတယ်နော်။ဒီနေ့စစ်နှစ်ဖက်ပူးတွေစောင့်ကြည့်ရတဲ့အနေနဲ့အလုပ်လုပ်ခဲ့ကြတယ်အဲ့တော့ဦးသိန်းစိတ်တို့ရဆင်းသွားတဲ့အချိန်မှာသူနဲ့သူပါသွားတယ်နော်သူဘုကျောင်းအောင်ဆန်းနဲ့ရခဲ့တဲ့ပင်လုံစာချုပ်ကပင်လူကတိကဝတ်တွေကဘုကျောင်းအောင်ဆန်းနဲ့သူပါသွားတယ်လို့မျိုးပေါ့ဗျာဆိုအဲ့တော့ဒီမှာတကြောပြန်လေလာတယ်ပေါ့နော် bilateral နှစ်ဖက်သဘောတူညီချက်တွေရရှိရတဲ့ပြန်ဆွေးနွေးနေရတယ်ဒါကဖြစ်တဲ့တလားပေါ့နော်စဉ်းစားကြည့်ပေါ့ဆိုဒီနေ့ NCA လက်မရေးထိုးထားကြတဲ့အဖွဲ့ရှိဖွဲ့ဆိုပြန်လည်းပဲအသားမကောင်းပြီးတော့အနောက်မသေးကြတယ်လို့ရှေ့တိုးလို့လည်းမရနောက်ဆိုးလို့လည်းမရဖြစ်နေကြတယ်ပေါ့လေသူ NCA ကိုပြန်သုံးသက်ကြရအောင်လို့အခုတောင်းဆိုနေရတဲ့အနေအထားကိုရောက်တယ်။ဟုတ်ကဲ့။ကျွန်တော်တို့ UNFP ဘက်က DPN အနေနဲ့လည်းပဲ NCA မှာအားနည်းချက်တွေရှိတယ်။ဒါကိုဒီအားနည်းချက်တွေအားသာချက်တွေဖြစ်လာအောင်နော်။ဆိုပြီးတော့ကျွန်တော်တို့ကဒီအချက်ချင်းချက်ကိုစုပြုတ်ခဲ့တယ်။ဒီ18လကြာအောင်ကျွန်တော်တို့ဆွေးနွေးပြင်ချခဲ့တယ်။ဒါပေမဲ့တက်မတော်ဘက်က NCA ကိုကျန်းစာအုပ်တစ်ခုလိုအတိုးအထိမခံဘူး။အဲဒါကြောင့်မအောင်မြင်ခဲ့ဘူး။ဆိုဒီတော့ဒီ NCA လက်မရေးထိုးထားကြတဲ့အဖွဲ့တွေအနေနဲ့လက်ရှိ NCA အတိုင်းလမထိုးဖို့ဆိုတာကလက်ရှိအခြေအနေတွေကဘယ်လိုမှယုံကြည်မှုလည်းမရှိဘူးเนาะကျွန်တော်တို့ UNFP နဲ့ FPCC မြောက်ပိုင်းမှာမိတ်ဖွဲ့တို့တွဲဆောင်ဆွေးနွေးထားခဲ့တဲ့ချက်တွေရသလိုရှိရင်ကျွန်တော်တို့ UNFP အနေနဲ့အခြေချက်ချက်ပဲဆိုပြတာရှိတယ်ဒါပေမဲ့ FPCC အနေနဲ့ရှစ်ချက်တက်ပို့တဲ့ပြင်ဆင်လို့တဲ့အပိုင်းတွေရှိတယ်လို့သူတို့ထုတ်ပေါ်ပြောတာတွေရှိတယ်ဆိုပြီးခဲ့တဲ့ဘက်ကဆိုပြန်ရင်လည်းပဲဒီ KIO ကဒုတိယဥက္ကဋ္ဌဒီဗိုလ်ချုပ်ကမော်ကနေပြီးတော့မှเนาะ35ချက်ကိုလိုတယ်လို့ထုတ်ပေါ်ပြီးပြောလာပြန်တယ်အဲ့ဒါတွေကဘာလဲဆိုတော့ NCA စာချုပ်ဘူချမ်းအချင်းမှာမကြေမလည်နဲ့တက်တုပ်ရိုက်ပြီးတော့မှအတိပြုလက်မရေးထိုးသွားကြလို့အခုလိုမျိုးနောက်ကျောင်းပြန်နေရတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဦးထွန်းဆရာဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲတက်ကိုတိုက်ရိုက်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်လည်းလေးလိုင်းပေါ်မှာကျန်နေပါသေးတယ်။ကိုတန်းမောင်မြန်မာနိုင်ငံဖြစ်ပါတယ်။ကိုတန်းမောင်လိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဝါဖွဲ့ခေါင်းဆောင်ပြောသွားပါတယ်။သူကဒီတိုင်းပြည်ထဲမှာရှိတဲ့လက်နက်ကင်တွေကိုတိုင်းသားတွေကိုတိုက်ကိုခိုက်ဖို့တော့မဟုတ်ပါဘူး။သူ့ရဲ့နေရာကိုသူကာကွယ်ဖို့တည်းပြောတယ်။အဲ့ဒါသူကပြောသွားတယ်လိန်သွားပါတယ်သူ။ဟို96,000ပတ်ဝန်းကျင်ကကျွန်တော်မိုင်းရင်းမိုင်းဆက်ပဲဆိုတော့ခုနကဆွေးနွေးတဲ့ဆရာကြီးလေးရှိပါတယ်ဒီမှာ။အဲ့မှာဝါဖွဲတွေဒီမန်လေးကမြပါရက်ကတိုက်တယ်။တိုက်လို့တစ်တက်လုံးပြုတ်သွားတယ်။ပြုတ်သွားလို့ဝါဖွဲဝင်တိုက်တယ်။တိုက်ခိုင်းပြီးတော့အခုချိန်ကြီးအဲ့ဝါအိုင်နာနေပြီးတော့သူပြန်မဆုတ်တော့တာပါ။ဟုတ်ကဲ့ကိုဒီဝါဖဲနဲ့ဥက္ကဉ္ဇနဲ့ပေါင်းပြီးတော့လေဟလာအာနာသိန်းလိုပါလို့လုတ်ပြီးတော့ဥက္ကဉ္ဇကိုဖမ်းထည့်လိုက်ပါဒီဝါဖဲဒီ230လောက်တဲ့ဆိုတာလေဒါဥက္ကဉ္ဇရဲ့လို့ပြောတယ်သူ့ရဲ့ policy မကင်းဘူးလို့ထင်ပါတယ်ကိုကြီးဟုတ်ကဲ့ဝါဖဲဆိုတာဝါစကားပြောသွားတာမဟုတ်ပါပြုတ်စကားပြောသွားတာပါဝါစကားရှိပါတယ်ဆန်းစကားရှိပါ
လောက်ပါပဲဟုတ်ကဲ့ကိုသမ်းမဆွနေရခြေစုပါဆိုတော့ကျွန်တော်ချိန်ရတော့ကျွန်တော်တို့တမင်းနဲ့တာတာလောက်ကြံနေပါသေးတယ်ဆိုတော့ကျွန်တော်ဒီနေ့မှာဆရာဦးမောင်ဆိုးပဲဆိုတော့ဦးထုံးဆောင်ဆွနေသွားတယ်ဆွနေချက်တွေတချို့ကောက်ပြီးကျွန်တော်ဆွနေစေချင်ပါတယ်ဝါတာပွဲခေါင်းဆောင်နေရာလည်းပဲဒီပြီးခဲ့တဲ့အခမ်းအနားတွေမှာပြောသွားတာရှိပါတယ်အရင်ဆိုးကနေအခုအဆိုးကငွေရည်မတူတာပြဿနာဆိုတဲ့ အားနည်းချက်တွေရှိနေတာကဒီငင်းငယ်လုပ်ငန်းစဉ်မှာဟိုပြဿနာတခုဖြစ်နေလားဆရာ
ငင်းငယ်လုပ်ငန်းစဉ်မှာအခက်အခဲတခုကတော့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့မတူညီတဲ့အခြေအနေတွေကိုဒီကြကြမထုတ်နိုင်ကြတော့မြင်ပါတယ်ငင်းငယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့မတူညီတဲ့အခြေအနေတွေကိုတင်ချထုတ်နိုင်ဖြစ်ရှင်းနိုင်မှလားကျွန်တော်ဖြစ်ရှင်းနိုင်မှာမဟုတ်ကျွန်တော်ခုနပြောသလိုပါပဲကျွန်တော်ဖနှက်နဲ့တော်အောင်ဖနှောင့်ပြီးမယ်ဆိုရင်တော့သူချင်းချင်းညီပါလိမ့်မယ်တကယ်လို့ကခြေတောင်းနဲ့တော်တဲ့ဖနှက်ကိုရွေးမယ်ဆိုရင်ကျွန်တော်တို့တက်တောင့်တက်တာဖြစ်ပါလိမ့်မယ်ဒီလောက်ပါပါဆရာ
ဟုတ်ကဲ့ဆရာနောက်တစ်ခုရှိတာဆိုတော့ပေါ်လေသူဆရာဦးထွန်းဆိုလည်းထောက်ပြသွားတာရှိပါတယ်ဒီအစိုးရဘက်ကအခုလက်တလုံးအစိုးရကိုတက်မလို့ဘက်ကရတ္တိချက်က NCA ထိုးဖို့ပဲအသားပေးနေတယ်ဦးစားပေးနေတယ်ပေါ့လေဆိုတော့ဒီကိစ္စရောတကူလက်ရှိတန်းသားတွေအခင်ချင်းဥမာဝါဆိုလို့ရှိရင် NCA ကိုလုံးဝမထိုးဆိုပြီးသူ့မှာဟိုအကြောင်းပြချက်တွေရှိနေတယ်ဆိုတော့ဒီအခြေအနေမျိုးမှာ NCA ထိုးဖို့ဆိုတဲ့ခုလေးပဲတွားနေရောဒါမှန်ကန်တဲ့ချင်းကပ်မှုဖြစ်ပါမလားဆရာ
NGA ရောကျွန်တော်တို့လက်မမထိုးတဲ့လေးတွေအဖွဲ့တွေအပြင်ကိုလက်ရှိလက်မထိုးထားတဲ့အဖွဲ့တွေကိုယ်တိုင်က NGA ကနေရပ်ဆိုင်ထားပါတယ်။ဥပမာကျွန်တော် KNU တို့ RCSS တို့ပါလို့ဆို NGA လုပ်ငန်းစဉ်မှာပါဝင်ခြင်းရှိပါဘူးရပ်ဆိုင်နေပါတယ်။ဒါကြောင့်ကျွန်တော်တို့အချင်းချင်းပြောခဲ့ပါတယ်။အဲ့ဒါကတော့ NGA နဲ့ပတ်သက်လို့ review လုပ်တင်ပါတယ်။ပြန်လည်သုံးသပ်တင်ပါတယ်လို့ကျွန်တော်အချင်းချင်းပြောခဲ့သလိုအခုလည်းပြောရမှာကတော့ NGA နဲ့ပတ်သက်ပြီးကျွန်တော်ပြန်လည်သုံးသပ်ဖို့အလွန်အရေးကြီးပါတယ်လို့ပဲပြောချင်ပါတယ်
။ Okay ပါဝင်ဆွေးနွေးပြတဲ့တင်းစားဆရာဦးမမောင်ဆိုးရခိုင်မျိုးသားကောင်စီ ANC ထရီတွင်းရင်းမှုလည်းဖြစ်ညညတော်တိုင်းအသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးထွန်းစောကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးပို့သူတွေနဲ့သောတာရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစီတင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတည်းလေးလိုက်ဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီဆွေးနွေးခန်းအစီအစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အစီအစဉ်ရဲ့အဆုံးအသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလဲပြောပြပေးပါအောင်ရှင်
2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွဲဖက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံချက်ဟာလက်ရှိနဲ့အရင်ထောက်လန့်ရေးအရာရှိတွေရဲ့ကောက်ချက်ချမှုအတော်များများကိုခိုင်မာသွားစေပါတယ်မစ္စတာရောဘတ်မူလာရဲ့အစီရင်ခံချက်မူရင်းကဆမ်မနာလေးရကျော်ရှိတာပါအဲ့ဒီအစီရင်ခံစာကိုတီးဖြတ်ပြီးတော့တရားရေးဝန်ကြီးဌာနကကြာတာပြင်းနေတုန်းကအများပြည်သူပြောင်းထုတ်ပြန်ခဲ့ပါတယ်မစ္စတာမူလာရဲ့အစီရင်ခံစာဟာအမေရိကန်ရဲ့ဒီမိုကရေစီစနစ်ထိခိုက်ပျက်စီးရေးရုရှားရဲ့ကျူပတ်မှုတွေအကြီးကျယ်အောင်မြင်ရှိခဲ့တဲ့အပြင်ဆက်ပြီးတော့လဲလုတ်ကင်နေလိုက်အောင်မယ်ဆိုတာကိုသတိပေးလိုက်သလိုလည်းဖြစ်နေပါဗျ။ Syria နိုင်ငံတွင်မှာ IS သွေးကြော်ရရဲ့လက်ချက်နဲ့ရဲ့အတွင် Syria စစ်သား35ယောက်ထဲမှနေတေဆုံသွားခဲ့တယ်လို့ Syria အရေးဆောင်ကြီးတဲ့အဖွဲ့ကပြောပါဗျ။အဲ့ဒီလိုတေဆုံသွားတဲ့အထက်မှာ Syria စစ်သားရဲ့အကြီးတန်းအရာရှိ၄ဦးလည်းပါဝင်တယ်လို့ Britain အခြေစိုက် Syria လူခွင့်ရေးဆောင်ကြီးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာလူ၁၄ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုအီရန်နိုင်ငံမှာအခြေစိုက်တဲ့အကြမ်းဖက်စခန်းကအစီအစဉ်လုပ်ကိုင်ခဲ့တယ်လို့ပါကစ္စတန်ဘက်ကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်။ပြစ်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ရေးအတွက်ခိုင်လုံတဲ့တပ်သေးအထောက်အထားတွေကိုအီရန်နိုင်ငံကိုတရားဝင်ပေးပို့ထားတယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။ဝန်ကြီးချုပ်အီမရာခန်မနေ့ပြန်တင်းငွေနေ့မှာအီရန်နိုင်ငံကိုတရားဝင်အလဲပတ်ခီစင်နဲ့တယောက်တဲ့အခါဒီကိစ္စကိုအီရန်ကောင်းဆောင်တဲ့နယ်ဆွေးနွေးလိုက်မယ်လို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမိုဟာမက်ဝါရှိကမြို့တော်အစ္စလာမဘတ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမြို့လည်းကအစိုးရဌာနတွေရှိတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေနဲ့လက်နက်ကင်တပ်ခိုက်ရေးသမားတွေဒီကနေ့အပြန်အလှန်တိုက်ခိုက်ခဲ့ကြပါတယ်။တပ်ခိုက်ရေးသမားတွေကဆက်သွယ်ရေးဝန်ကြီးဌာနအဆောက်အုံအပြင်ဘက်မှာဘုံခွဲတိုက်ခိုက်ခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီလိုဘုံခွဲပြီးတဲ့နောက်အစိုးရအဆောက်အုံတွေကိုတပ်ခိုက်ရေးသမားတွေတရက်ကျန်းဝင်ရောက်ခဲ့ကြတယ်လို့လည်းပြောခွင့်ရသူကပြောပါတယ်။
နောက်ဆုံးရသတင်းချင်းချုပ်ကိုနားလောင်ကပြောပြပေးသွားတာပါရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညချမ်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းကြပါကြပါသည်ရှင
This program has come to you from the Voice of America, Washington. Thank you.